Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရ2022ခုနှစ်ဩဂုတ်လ1ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ပူတွဲထုတ်လွှင့်ပေးနေပါတယ်ကျွန်တော်ခင်မောင်စိုးမင်းပါဒီကနေ့တနင်္လာမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်ပါရှင်ကျွန်မသင်္ကီထိုက်ပါကိုညဝင်းအောင်နဲ့အတူသတင်းတွေတင်ပြပါမယ်Crimea ကျွန်းဆွယ်ပေါ်ကရုရှားရဲ့ပင်လယ်နဲ့ရေတပ်ကိုအဖြစ်လုထားတဲ့ Wedrin drone နဲ့ဖောက်ခွဲတိုက်ခိုက်ခံရပြီးနောက်6ဦးထဏ်ရာရပါတယ်။မြောက်ချောက်ယောဂကူးဆက်ပြန့်နှံ့မှုကြောင့်နယူးယောက်စီးတီးမှာအရေးပေါ်အခြေအနေကြီးညာထားပါတယ်။ပြင်ဦးလယ်မှာမိုးသည်ရေချီးတာကြောင့်ဒေသခံတချို့ဘေးလွတ်ရာရွှေ့ပြောင်းခဲ့ရပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အဲ့ဒီနောက်သတင်းထောက်ဆောင်ပါတွေကိုဆက်လက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အဲ့ဒီအထက်ကကြားရမှာတခုကတော့
ကျောက်ကြီးမျိုးပဲအပိုင်းဟုတ်တော်သူသေးကြီးပါတယ်ခွေတို့ကဲခုကြီးပါဒီခုခလဲကွီကဲခုကြီးပါဘာကြီးပါတော့ဘူ
းဘကဘကိုတိုင်းတွင် KNU ထိန်းချုပ်ရာနယ်မြေအတွင်းရှိကြီးရွာတွေကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်နေတဲ့အကြောင်းသတင်းပေးပို့ချက်မှာအပြည့်စုံကြားရမှာပါအဲ့ဒီနောက်မြန်မာနိုင်ငံမှာဖမ်းဆီးခံရတဲ့ဂျပန်နိုင်ငံသားလွတ်မြောက်ရေးစန္ဒပြပွဲအကြောင်းကိုလည်းထုတ်လွှင့်ပေးမှာပါဒါအပြင်အာဖရိကတိုက်ကရွှေပြောင်းနေထိုင်သူတွေကိုလူကုန်ကူးသူတွေအန္တရာယ်ကနေအကာအကွယ်ပေးဖို့တိုက်တွန်းတဲ့အကြောင်းအမေရိကန်ငွေချေးဖောက်ပွားမှုကကမ္ဘာစီးပွားရေးအပေါ်ရိုက်ခတ်နေတဲ့အကြောင်းသတင်းဆောင်ပါတွေကိုကြားရမှာပါအပတ်စဉ်ကဏ္ဍတွေအနေနဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာသတင်းတွေတဲကတုတ္တနဲ့ကမ္ဘာတလွားထူးခြားစံပြသတင်းတွေကိုတင်ဆက်ပေးသွားပါမယ်ကဲအခုတော့ဒီကနေ့နောက်ဆုံးရထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တေကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြပေးပါဦးခင်ဗျာ
Crimea ကျွန်းဆွယ်ပေါ်ကရုရှားရဲ့ပင်လယ်နဲ့ရေတပ်ဌာနချုပ်ကိုအဖြစ်တိဆောက်ထားတဲ့ Wedrin drone ရင်နဲ့တည်ဆောင်လာတဲ့ဖောက်ခွဲပစ္စည်းထိမှန်ပြီး6ဦးထဏ်ရာရကြောင်းဒေသဆိုင်ရာအာဏာပိုင်တို့ကပြောပါတယ်တစ်ချိန်တည်းမှာပဲရုရှားရဲ့မစ်ဆိုင်းတုံးတိုက်ခိုက်မှုအတွင်းယူကရိန်းရဲ့အချမ်းသာဆုံးပုဂ္ဂိုလ်တစ်ဦးဖြစ်တဲ့သီးနှံကုန်သည်တစ်ဦးတည်ဆောင်ရကြောင်းယူကရိန်းကပြောပါတယ်စစ်ကမ်းမြို့ Sevastopol မှာ Wedrin drone ရင်နဲ့တိုက်ခိုက်မှုကဘယ်သူလက်ချက်ဆိုတော့မသိရသေးပါဘူးဒီတိုက်ခိုက်မှုကြောင့်ရုရှားရေတပ်အလတ်ရဲ့အခမ်းအနားတွေကိုတော့ဖျက်သိမ်းခဲ့ရပါတယ်အခုလိုအဖြစ်ဖန်တီးထားတဲ့တိုက်ခိုက်မှုလေးတွေတိုးလာတာဟာဆိုရင်ရုရှားတို့2014ခုနှစ်အတွင်းသိမ်းပိုက်ခဲ့တဲ့နယ်မြေအတွင်းကယူကရိန်းသဘုံတွေရဲ့ဆောင်ရွက်ချက်ဖြစ်နိုင်ခြေရှိတယ်လို့ AP သတင်းကဖော်ပြပါတယ်အဝေးတွင် drone ရင်ကလက်ဖြစ်ဖြစ်ပုံရပြီးပောက်ခွဲပစ္စည်းကလည်းပောက်ကွဲအားမပြင်းထန်ကြောင်းပင်လယ်နဲ့ရေတပ်ပြန်ကြားရေးကထုတ်ပါတယ်။ Sevastopol မြို့မှာတော့ယူကရိန်းပြည်မှာကြီးနဲ့190ကီလိုမီတာလောက်အကွာမှာရှိပြီးဘယ်ချိန်မှာအဝေးရင်း drone ယာဉ်ပြန်တန်းခဲ့လဲဆိုတာလည်းရှင်းရှင်းလင်းလင်းမသိရပါဘူး။တိုက်ခိုက်မှုဖြစ်ခဲ့တာနဲ့ပတ်သက်ပြီးယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီရဲ့အကြံပေးတူကတော့ရုရှားရဲ့လေကြောင်းကာကွယ်ရေးအားနည်းချက်အဖြစ်ပြည့်ရည်ပြုပါတယ်။ယူကရိန်းနိုင်ငံတွင်မှာတော့အဓိကစစ်ကမ်းမြို့ Mykolaiv မှာရုရှားရဲ့တိုက်ခိုက်မှုအတွင်းယူကရိန်းရဲ့အချမ်းသာဆုံးအမျိုးသားတစ်ဦးဖြစ်တဲ့တီးနံထုတ်လုပ်တင်ပို့တဲ့လုပ်ငန်းရှင်နဲ့ဇနီးဖြစ်သူတို့တေဆုံးခဲ့ကြောင်းမြို့တော်ဝင်ဗစ်တာလီယာခင်ကပြောပါတယ်ရှင
်။အာရှကီးစင်တွားရောက်မဲ့အမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့ကိုအောက်လွှတ်တော်ဥက္ကဋ္ဌနန်စီပီလိုစီကဦးဆောင်သွားမယ်လို့တနင်္ဂနွေနေ့ကအတည်ပြုပြောဆိုပါတယ်။ဒါပေမဲ့တရုတ်ကတတိပေးနေတာကိုအန်တူပြီးထိုင်ဝမ်ဝင်မဝင်ဆိုတာကိုတော့မဖော်ပြထားပါဘူး။ဒေသတွင်းကမဟာမိတ်တွေနဲ့မိတ်ဆွေတွေအပေါ်အမေရိကန်ကထားရှိတဲ့ဂတိကဝတ်တွေခိုင်မာပြီးမရေရင်ရင်ကြောင်းပြသဖို့အာရှကိုတွားရောက်မဲ့ဒီခီးမှာဒီမိုကရက်တစ်ပါတီအမတ်5ဦးအဖွဲ့ကိုသူကဥဆောင်သွားမှာဖြစ်တယ်လို့ပလိုစီရဲ့ကြေညာချက်မှာပြောထားပါတယ်။ဒီခီးစဉ်အတွင်းစင်ကာပူမလေးရှားတောင်ကိုရီးယားဂျပန်တို့ကိုဝင်ရောက်မယ်လို့ကြေညာချက်ကဆိုပါတယ်။ထိုင်ဝမ်ကိုဝင်ရောက်ဖို့နန်စီပလိုစီကမဝွင့်မရေစမ်းကြည့်နေတယ်လို့အမေရိကန်မီဒီယာတွေကတောက်ကြနေတုန်းကရေးပါတယ်။ပလိုစီကိုယ်တိုင်ကဝင်ရောက်ဖို့ဖြစ်နိုင်ခြေကိုတွယ်ဝိုက်ပြောဆိုနေပေမဲ့သူယုံကတော့အတီမပြုတ်ပဲလုံညုံရေးရလိုက်နိုင်ရမယ့်လှုပ်ထုံးလုံနည်းတွေရှိတယ်လို့သာပြောထားပါတယ်။အကယ်၍နန်စီပလိုစီကသာထိုင်ဝမ်ကိုသွားမယ်ဆိုရင်အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဖြစ်ခဲ့တဲ့နုဂင်ဂရစ်ထိုင်ဝမ်ကိုသွားရောက်ခဲ့တဲ့1998ခုနှစ်နောက်ပိုင်းအမေရိကန်နိုင်ငံရဲ့အဆင့်မြင့်ဆုံးတာဝန်ရှိသူတူဦးထိုင်ဝမ်ကိုပထမဦးဆုံးသွားရောက်တာဖြစ်လာမှာပါ။ဒ တရုတ်ကတော့ဒီခီးစဉ်ဟာတရုတ်ရဲ့အချုပ်ချာအာဏာကိုထိပါမှုအဖြစ်ထပ်ခါတလဲလဲသတိပေးထားပါတယ်တရုတ်ကထိုင်ဝမ်ကိုတိုက်ခိုက်ဖို့အဓိကကျတဲ့စီရေးပြင်ဆင်မှုအထောက်ထားတော့မတွေ့ရသေးကြောင်းအင်ဘီရောတောင်ဝန်ရှိသူတွေကပြောပါတယ်
မြောက်ချောက်ယောဂကုဆက်ပြန့်နှံ့တာကြောင့်နယူးယောက်မှာအများပြည်သူချမ်းမာရေးဆိုင်ရာရေးပေါ်အခြေအနေကြီးညာထားပါတယ်နယူးယောက်မြို့တော်ဝန်အဲရစ်အဒမ်စ်နဲ့ချမ်းမာရေးနဲ့စိတ်ချမ်းမာရေးဆိုင်ရာဌာနကော်မရှင်နာဒေါက်တာအက်ရှဝင်းဘက်ဆန်တို့ကစနေနေ့မှာကြီးညာခဲ့တာဖြစ်ပါတယ်နယူးယောက်စီးတီးဟာလက်ရှိကုဆက်မှုအခြေချဖြစ်နေပြီးခက်မှန်းကျင်နယူးယောက်ပြည်သူတသိန်းခွဲလောက်ဟာမြောက်ချောက်ယောဂနဲ့ထိတွေ့မှုအန္တရာယ်ရှိနေကြောင်းတာဝန်ရှိသူနှစ်ဦးရဲ့ပူးတွဲကြီးညာချက်မှာပြောဆိုထားပါတယ်ပြီးခဲ့တဲ့သတင်းပတ်ဒီအတွင်းလူမှုဘေးကင်းရေးအတွက်ကာကွယ်ဆေးနဲ့ကုသမှုအတက်နှိုင်းဆုံးအမြန်ဆုံးကြေကြေပြန့်ပြန့်ရရှိနိုင်အောင်ဆောင်ရွက်ခဲ့ကြောင်းလည်းဖော်ပြပါတယ်ထိုးစေးတွေပို့ပြီးတော့ရရှိနိုင်ရေးအတွက်ပြည်ထောင်စုအဆင့်ဌာနတွေနဲ့ဆောင်ရွက်နေတယ်လို့လည်းပြောပါတယ်ကမ္ဘာတစ်လွှားမြောက်ချောက်ယောဂကုဆက်ပြန့်နှံ့မှုဟာအများပြည်သူကျန်းမာရေးဆိုင်ရာချိမ့်ချောက်မှုအရေးပေါ်အခြေအနေဖြစ်ကမ္ဘာကျန်းမာရေးအဖွဲ့ WHO ကကြေညာထားပြီးဖြစ်ပါတယ်လက်ရှိကမ္ဘာတစ်လွှားမြောက်ချောက်ယောဂဖြစ်ပွားမှုရဲ့98ရာခိုင်နှုန်းဟာအမျိုးသားချင်းလိင်တူဆက်ဆံသူတွေကြားမှာဖြစ်နေပြီးထိတွေ့သူတိုင်းမြောက်ချောက်ယောဂရနိုင်ကြောင်း WHO အကြီးအကဲဒေါက်တာ Tedros Adhanom Ghebreyesus ကပြောပါတယ်။ဒါကြောင့်ကလေးတွေကိုဝင်ဆောင်အမျိုးသမီးတွေနဲ့ကိုကံစွမ်းအားနည်းသူတွေအပါအဝင်ကူးဆက်လွယ်သူတွေထံကိုမြောက်ချောက်ယောဂကူးဆက်မှုအန္တရာယ်လျှော့ချနိုင်ရေးအတွက်နိုင်ငံတွေအလေးထားဆောင်ရွက်ချဖို့ကိုလည်း WHO ကတိုက်တွန်းထားပါတယ်။
အမေရိကန်ပြည်ထောင်စုကန်တက်ကီပြည်နယ်အရှေ့ဘက်ပိုင်းမှာမိုးသည်ထန်ပြီးရေကြီးရေရှမ်းဖြစ်ခဲ့တာကြောင့်ကလေးတွေအပါအဝင်အနည်းဆုံးလူ26ဦးသေဆုံးခဲ့ရတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒီဘက်ရှိယာကပြောကြပါတယ
် We've been devastated by historic floodings in eastern Kentucky that have now
ကန်တက်ကီအရှေ့ဘက်ခြမ်းကသမိုင်းတွင်လောက်တဲ့ရေလွှမ်းမှုမှုကြောင့်ပျက်စီးဆုံးရှုံးမှုကြီးကြုံခဲ့ရပြီးအနည်းဆုံးလူ26ဦးသေဆုံးခဲ့ပါတယ်နောက်ထပ်ရိုးအလောင်းဘလောက်ထပ်တွေ့ထားလဲဆိုတာကိုကျွန်တော်တို့မသိရသေးသလိုအတိမပြုတ်နိုင်သေးပါဘူးဒီရေပေးတံကြောင့်ဒေါ်လာတန်းရာနဲ့ချီပြီးဆုံးရှုံးရသလိုလူရာပေါင်းများစွာအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်ဒါပေမဲ့ကျွန်တော်တို့အမြန်လှုပ်ရှားဆောင်ရွက်နေပါတယ်လို့ပြည်내အုပ်ချုပ်ရေးမှူးဘက်ရှိယားကပြောကြားသွားတာပါအသေးအပြောက်ဒီထက်ပိုရှိနိုင်ပြီးသတင်းပတ်အတော်ကြာကဲဆဲရှာဖွေရေးလုပ်ရမယ်လို့ခန့်မှန်းထားပါတယ်လာမယ့်ရက်တွေမှာပိုပြီးတော့မိုးရွာသွန်းနိုင်တယ်လို့အုပ်ချုပ်ရေးမှူးကသူ့ Twitter ကနေတည်ပြပါတယ်။လက်ရှိရေပေးတံဟာကန်တယ်ကီပြည်နယ်သမိုင်းမှာအဆိုးရွားဆုံးပျက်စီးဆုံးရှုံးမှုအဖြစ်သတ်မှတ်ပြီးပြည်နယ်အုပ်ချုပ်ရေးမှူးကပြီးခဲ့တဲ့ကြာသပတင်းလေးကအရေးပေါ်အခြေအနေတရက်ကြေညာခဲ့တာပါ။အခုရေကြီးရေရှမ်းမှုဟာ9လအတွင်းဒုတိယအဆိုးဆုံးသဘာဝဘေးအန္တရာယ်ဖြစ်ပါတယ်ခင်ဗျာ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 11.13 9ပိုင်းဒိုမီတာ40 kHz 9413 9ပိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းလာနေမနေ့ခင်သတင်းတွေကိုဆက်လက်တင်ပြနေပါတယ်မန္တလေးတိုင်းပြည်ဦးလွင်မြို့နယ်မှာတနင်္ဂနွေနေ့မနက် 6:15 မိနစ်လောက်မှာမိုးသည်ထန်ပြီးရက်ွက်ကြီး1နဲ့ရက်ွက်ကြီး4အတွင်းရေကြီးတာကြောင့်မြန်မာနိုင်ငံမိသက်တပ်ဖွဲ့ကလူတွေကိုဘေးလွတ်ရာရွှေ့ပြောင်းခဲ့ရပါတယ်။မိသက်တပ်ဖွဲ့ကတင်ထားတဲ့ဗီဒီယိုထဲမှာတော့ပြည်ဦးလွင်ကလမ်းတွေမှာရေတွေပြည့်ရှံနေပြီးကားတွေအိမ်တွေနစ်မြုပ်နေတာကိုလည်းတွေ့ကြရပါတယ်။ရေကြီးတာကြောင့်အိမ်မှာနေလို့မရတော့ကြောင်းအမျိုးသမီးတဦးပြောနေတာကိုလည်းဗီဒီယိုထဲမှာကြားရပါတယ်
။ဒီမှာပြည်ဦးလွင်မှာကျွန်တော်တို့အိမ်နေရေတွေမြုပ်ကုန်ကြလို့ပါဒီမှာကြည့်ပါအောင်အိမ်ထဲမှာလူတွေ
ထိခိုက်သေးဆုံးမှုသတင်းတွေတော့မရှိပါဘူးဒါပေမဲ့လည်းရေကြီးမှုအဆိုးဆုံးခံခဲ့ရတဲ့နေရာတွေကဒေသခံတွေကိုတော့မိသက်တပ်ဖွဲ့ဝင်တွေကနေအိမ်တွေကနေကူညီကဲထုတ်နေတာကိုဓာတ်ပုံတွေမှာတွေ့ရပါတယ်မနေ့အစောပိုင်းတနားရီလောက်ကစပြီး9နာရီလောက်ညီပါမိုးရွာသွန်းခဲ့တာဖြစ်ပြီးအခုလိုရေကြီးမှုမျိုးအရင်ကမကြုံဘူးဘူးလို့လည်းဒေသခံတွေကပြောပါတယ်ရှင်
ဒီလင်္ကာနိုင်ငံမှာဒေဝါလီခံနေတဲ့တိုင်းပြည်ရဲ့စီးပွားရေးကိုပြန်လည်ကူစားနိုင်ရေးနိုင်ငံရေးပါတီအားလုံးပါဝင်တဲ့ညီညွတ်သောအစိုးရတရက်မှပါဝင်လှုပ်ဆောင်ကြဖို့လွှတ်တော်အမတ်တွေကိုဒီလင်္ကာသမ္မတသည့်ရန်နီဝီကရမက်ဆင်ဂါကတရားဝင်ဖိတ်ခေါ်ထားတယ်လို့သမ္မတယုံကတင်းငွေနေ့မှာကြေညာပါတယ်သမ္မတဟောင်းဂိုတာဘာယာရာဂျာပက္ဆာတိုင်းပြည်ကထွက်ပြေးပြီးယာရူးကနှုတ်ထွက်သွားပြီးနောက်ဝ ဝိကရမေစင်ကားကဒီအစောဒီလအစောပိုင်းမှာသမရတောင်ဝန်ကိုရယူခဲ့တာပါစနေနေ့တုန်းကတော့သမရဟာဗုဒ္ဓဘာသာဝင်တွေအထွတ်မြတ်ထားရာကန်ဒီမြို့ဆွဲတော်ကျောင်းတိုက်ကဩဇာကြီးမားတဲ့တန်ဃာတော်တွေနဲ့စနေနေ့မှာတွေ့ဆုံပြီးသူလှုပ်ဆောင်သွားမဲ့အစီအစဉ်တွေကိုချပြခဲ့ပါတယ်နိုင်ငံပြဿနာဖြေရှင်းရေးခရီးလမ်းမှာပါတီတွေအားလုံးအတူတကွလက်တွဲဖြေရှင်းမှုကိုလိုလားပြီးပါတီအားလုံးပါဝင်မဲ့အစိုးရတရက်ကိုလည်းလိုလားပါတယ်လို့သမရကပြောဆိုခဲ့သလိုအမတ်တွေပါဝင်ပူးပေါင်းကြဖို့ကိုလည်းဖိတ်ခေါ်ထားတာပါတချိန်ကအတိုက်ခံအမတ်ဖြစ်ခဲ့တဲ့အသက်83နှစ်အရွယ်ဝိကရမစင်ကားဟာသမရဟောင်းရာဂျာဘက်ဆာရဲ့အကိုမဟိန္ဒာယာဒူးကနှုတ်ထွက်စဉ်မေလာတုန်းကလည်းဝန်ကြီးချုပ်ယာဒူးကိုရယူခဲ့မှုပါတယ်သမရဝိကရမစင်ကားကတော့စီးပွားရေးကျုံနှုံ900ရာခိုင်နှုန်းနဲ့တိုင်းပြည်စီးပွားရေးဒီနှစ်တည်းဆက်လက်ကြာဆင်းနေအောင်မယ်လို့တန်ဃာတော်တွေကိုရှောက်ထားခဲ့ပြီးလာမယ့်နှစ်မှာစီးပွားရေးပြန်လည်ဥမော့လာမယ်လို့ညွှန်လင်းကြောင်းသူကပြောပါတယ
်တရုတ်နိုင်ငံမှာကိုဗစ်ပြန်လဲကူးစက်မှုကမ္ဘာတစ်လွှာစီးပွားရေးဖွံ့ဖြိုးရေးခန့်မှန်းချက်တွေကလည်းမကောင်းတာကြောင့်ဝယ်လိုအားအပေါ်မှာထိခိုက်သက်ရောက်စေတာနဲ့အတူပဲပြီးခဲ့တဲ့လအတွင်းကိုဗစ် -19 ကြောင့်အသွာအလာတက်မြင့်ကန့်သတ်မှုတွေအပြီးပြန်ပြီးတော့ဥမော့လာတဲ့တရုတ်ရဲ့ဆက်ယုံလုပ်ငန်းတွေဇူလိုင်လအတွင်းမမျှော်လင့်ပဲကျဆင်းခဲ့ကြောင်းသုတေသနတစ်ခုကတနင်္ဂနွေနေ့မှာဖော်ပြပါတယ်ထဲ့ကုန်ဝယ်ယူမန်နေဂျာများအညွှန်းကိ PMI ဟာဇွန်လက50.2ရှိခဲ့ရကနေဇူလိုင်လမှာတော့49ရာခိုင်နှုန်းကိုကျဆင်းလာခဲ့တယ်လို့အမျိုးသားစည်းအင်ဌာန NBS ကပြောပါတယ်တရုတ်နိုင်ငံတွင်စီးပွားရေးတိုးတက်မှုအဆင့်ကျဆင်းလာကြောင်းပြန်လည်ဥမော်ရေးအတွက်အခြေခံတွေခိုင်မာအကောင့်ဖို့လိုအပ်နေဆဲဖြစ်ကြောင်း NBS ရဲ့အကြီးတန်းစည်းအင်ပညာရှင်ဆောင်းစင်ချန်းက NBS website ရဲ့ညွှန်ကြားချက်မှာပြောဆိုထားပါတယ်တန်သက်တူကြောင်မီသွေးနဲ့လောင်စာစီတို့လိုစွန့်ရင်နဲ့ဆက်ဆက်တဲ့ကုန်ထုတ်လုပ်ငန်းတွေမှာဆက်လက်ကျဆင်းနေပြီးဇူလိုင်လရဲ့ကုန်ထုတ်လုပ်မှုဆိုင်ရာ PMI ကျဆင်းမှုရဲ့အဓိကအကြောင်းဖြစ်တယ်လို့လည်းသူကပြောပါတယ်ရှင
်ယူရို2020အမျိုးသမီးဥရောပဖလားဘောလုံးပွဲမှာတော့အင်္ဂလန်အမျိုးသမီးအသင်းဘိုဆွဲပြီးချန်ပီယံဖြစ်သွားပါတယ်ဒါဟာအင်္ဂလန်အမျိုးသမီးအသင်းအတွက်တော့ဥရောပဖလားကိုပထမဆုံးအကြိမ်ရလိုက်တာဖြစ်ပါတယ်ဖိုင်နယ်ကိုတနင်္ဂနွေနေ့ကလန်ဒန်မြို့ကဝင်းဘလေးကွင်းကြီးမှာအင်ရှင်အင်္ဂလန်နဲ့ဂျာမနီတို့ကစားကြတာမှာအင်္ဂလန်ကအချိန်ပိုမှာ2-2နဲ့နိုင်ပြီးဘိုဆွဲသွားတာဖြစ်ပါတယ်ဒီပွဲမှာနှစ်သင်းစလုံးပထမပိုင်းမှာဂိုးသွင်းခွင့်တွေရခဲ့ပေမဲ့နောက်တန်းနဲ့ဂိုးသမားတွေကာကွယ်နိုင်ခဲ့လို့ဂိုးမရှိပဲနဲ့တရေဖြစ်ခဲ့ပါတယ်ဒါပေမဲ့ဒုတိယပိုင်း62မိနစ်မှာတော့အင်္ဂလန်အလေတန်းကရှေ့ကိုတင်ပေးလိုက်တာကိုလူစားဝင်လာတဲ့အဲလာထွန်းကဂိုးသမားကိုကြော်ပြီးသွင်းခဲ့လို့အင်္ဂလန်ကဂိုးစတင်ရရှိပါတယ်ဒါပေမဲ့88မိနစ်မှာဂျာမနီဘက်ကလီနာမဂေါကဂိုးရှေ့ကနေအနီးကပ်ပိတ်သွင်းခဲ့လို့တကိုးစီတရေဖြစ်ပါတယ်မိနစ်90အထိနောက်ထပ်ဂိုးမသွင်းနိုင်တာကြောင့်အချိန်ပိုကစားရမှာအင်္ဂလန်တိုက်စစ်မှုကလိုဝီကယ်လီကမိနစ်130မှာအင်္ဂလန်အတွက်အနိုင်ဂိုးသွင်းပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့တနင်္လာမနက်ခင်းထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကိုညံဝင်းအောင်တို့ကပြောပြပေးတာပါVOA American တန်ရဲ့တနင်္လာမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းပေးပို့ခြင်းနဲ့နိုင်ငံတကာသတင်းဆောင်ပါတွေကိုတင်ဆက်ပေးပါမယ်။ပထမအဆုံးအနေနဲ့ဂျပန်နိုင်ငံသားတဦးရန်ကုန်မြို့မှာဖမ်းဆီးခံရကြောင်းဂျပန်တန်ယုံတာဝန်ရှိသူတဦးကအတည်ပြုပါတယ်။အသက်26နှစ်အရွယ်ဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရိုက်ကူးသူတိုရူကူဘိုတာပြန်လည်လွတ်မြောက်ရေးအတွက်ဒါဇင်နဲ့ချီတဲ့ဆန္ဒပြသူတွေတနင်္ဂနွေနေ့ကတိုချိုမြို့တော်မှာရှိတဲ့ဂျပန်နိုင်ငံသားရေးဝန်ကြီးဌာနအပြင်ဘက်မှာဆန္ဒပြတောင်းဆိုကြပါတယ်။ AFP သတင်းဆောင်ပါကိုမတ်သိန်ကြီးထိုက်ကပြောပြပေးမှာပါ
။ဂျပန်နိုင်ငံသားအမျိုးသားတဦးရန်ကုန်မှာဖမ်းခံရကြောင်းဂျပန်တန်ရုံတာဝန်ရှိသူတဦးကတနင်္ဂနွေနေ့မှာအတည်ပြုပါတယ်။ဒါဆိုရင်ဆီယနာသိမ့်ပြီးနောက်ပိုင်းနိုင်ငံသားတဦးထပ်မံဖမ်းခံရမှုဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကဆီယနာသိမ့်ပြီးနောက်ပိုင်းမှာဆန္ဒပြပွဲတွေဇက်တိုက်ထွက်ပေါ်လာသလိုစစ်ကောင်စီဘက်ကလည်းသွေးရက်တန်ယူနှိမ်နင်းနေတာမှာလူပေါင်း2000ကျော်သေဆုံးပြီးအနည်းဆုံး14000ဖမ်းခံထားရကြောင်းဒေသဆိုင်ရာစောင့်ကြည့်ရေးအဖွဲ့ကဖော်ပြပါတယ်။စနေနေ့ကစစ်ကောင်စီစန့်ကျင်ရေးဆန္ဒပြပွဲတစ်ခုအနည်းမှာမြန်မာနိုင်ငံသား2ဦးနဲ့အတူအသက်26နှစ်အရွယ်မှတ်တမ်းရုပ်တံရိုက်ကူးသူတိုရူကူဘိုတာဖမ်းခံရကြောင်းဂျပန်နဲ့ပြည်တွင်းမီဒီယာတွေကဖော်ပြခဲ့တာပါရန်ကုန်မှာမနေ့ကဂျပန်နိုင်ငံသားတဦးဖမ်းဆီးခံရကြောင်းဂျပန်တန်ယုံကအမည်မဖော်လို့တဲ့တာဝန်ရှိသူတဦးက တနင်္ဂနွေနေ့မှာ AFP ကိုအတည်ပြုပြောပါတယ်ဂျပန်တန်ရုံအနေနဲ့အာနာပိုင်းနေနဲ့ဆက်သွင်းနေပြီးသူတို့လွတ်မြောက်ရေးအတွက်ကြိုးစားနေတယ်လို့လည်းပြောပါတယ်ဖန်ခံရသူဂျပန်နိုင်ငံသားဘယ်သူဖြစ်တယ်ဆိုတာကိုဂျပန်တာဝန်ရှိသူတွေကမပြောပါဘူးဆန္ဒပြပွဲအတွင်းဖန်ခံရတာဟုတ်မဟုတ်ဆိုတာလည်းမသိဘူးလို့ပြောပါတယ်စစ်ကောင်စီပြောခွင့်ရကတော့တစုံတရာမှတ်ချက်ပေးပြောဆိုမှုမရှိပါဘူး။ဂျပန်နိုင်ငံတိုကျိုမြို့တော်ကဂျပန်နိုင်ငံဆိုင်ဝန်ကြီးဌာနအပြင်ဘက်မှာလဲကူဘိုတာလွတ်မြောက်ရေးအတွက်တင်းနှင်းကနေနေကဆန္ဒပြသူတချို့တောင်းဆိုခဲ့ကြပါတယ်။ဆန္ဒပြသူဟီရိုဆုကေဟိုရှိကအခုလိုပြောပါတယ်
။ Our friend this guy
ကျွန်တော်တို့မိတ်ဆွေဒိုရုကူဘိုတာရန်ကုန်မှာမနေ့ကဖမ်းခံထားရပြီးသူလွတ်မြောက်ဖို့လိုအပ်ပါတယ
်။အာဒါမြတ်မဟုတ်ဘူးန
ော်။မြန်မာစစ်တပ်ကလူတွေကိုကြောက်အောင်လုပ်နေတာပါ
။ဆန္ဒပြသူ C0 ကိုနိုကတော့ဖမ်းခံထားရတဲ့ကူဘိုတာအများဆုံးလွတ်မြောက်ရေးအတွက်တောင်းဆိုပါတယ်
။ Nihonno Seifu ni taishite wa
ဒီကိစ္စကိုဂျပန်အစိုးရကဆောင်ရွက်နေပြီလဲဖြစ်ကောင်းဖြစ်နိုင်ပါတယ်။ကျွန်တော်အနေနဲ့တော့ထိုရုကူဘိုတာဘေးကင်းရေးနဲ့အိမ်ပြန်လည်နိုင်ရေးအတွက်အစိုးရဘက်ကအသေးအချာအမြန်ဆုံးဆောင်ရွက်ပေးဖို့တောင်းဆိုလိုပါတယ်။
ကူဘိုတာဟာမြန်မာနိုင်ငံတွင်ဖြစ်ပျက်နေတာတွေကိုကဘာကသိစေချင်နေတာဖြစ်တယ်လို့လဲဆန္ဒပြသူဟီရိုဆုကေဟိုရှိကပြောပါတယ
်။ And you know all the you know the people
အားလုံးကနှုတ်ဆက်နေကြပါတယ်။ဘာမှမပြောကြပါဘူး။ဒါပေမဲ့သူ့လိုတတိရှိသူတွေနဲ့မြန်မာနိုင်ငံတွင်ကတက်ကြွလှုပ်ရှားသူတွေကတော့မြန်မာနိုင်ငံမှာဘာတွေဖြစ်နေသလဲဆိုတာကိုကဘာကိုသိစေချင်ကြပါတယ်။စစ်တပ်ကဒီလူတွေကိုလိုလားကြပါဘူး။
မြန်မာနိုင်ငံမှာဆီယနာတင်ပြီးနောက်ပိုင်းစစ်တပ်ကသဘောထားကွဲပြားသူတွေကိုဖြိုခွင်းမှုတွေအတွင်နိုင်ငံသားအတော်များများလည်းအဖန်ခံရပါတယ်။ပြီးခဲ့တဲ့နှစ်အတွင်းဂျပန်ပတ်တန်းရုပ်ရှင်ရိုက်ကူးသူယူကီကီတာဆူမီလည်းဆီယနာတင်ပြီးနောက်ပိုင်းအခြေအနေတွေကိုမှတ်တမ်းရယူမှုအတွင်စစ်ကောင်စီကဖမ်းဆီးခဲ့ပါတယ်။နိုင်ငံတကာကဖိအားပေးခဲ့ကြပြီးနောက်မှာတော့2021ခုနှစ်မေလအတွင်းမှာသူလွတ်မြောက်ပြီးဂျပန်နိုင်ငံကိုပြန်လည်ရောက်ရှိခဲ့တာပါ။ကူဘိုတာဖန်ခံရမှုအပေါ်တုံ့လှုပ်ရကြောင်းကီတာဇူမီကပြောဆိုပြီးအများဆုံးလွတ်မြောက်ဖို့မျှော်လင့်တယ်လို့လည်းပြောပါတယ်။ကူဘိုတာဟာမှတ်တမ်းရုပ်ရှင်ရိုက်ကူးသူဖြစ်ပြီးမှတ်တမ်းရိုက်ကူးခဲ့ရင်လည်းသူ့ကိုဖမ်းဆီးစရာအကြောင်းမရှိဘူးလို့သူကပြောပါတယ်။စစ်ကောင်စီကနိုင်ငံတွင်းသတင်းလွတ်လပ်ခွင့်ကိုနှိပ်ကွပ်ပြီးသတင်းထောက်တွေနဲ့ဓာတ်ပုံဆရာတွေကိုဖမ်းဆီးရုပ်သံထုတ်လွှင့်ခွင့်တွေကိုလည်းရုပ်သိမ်းထားတာဖြစ်ပါတယ်။ဒီနှစ်မတ်လအထိမြန်မာနိုင်ငံတဝမ်းမှာသတင်းထောက်48ဦးဖမ်းဆီးခံထားဆဲဖြစ်ကြောင်းစောင့်ကြည့်ရေးအဖွဲ့ Reporting ASEAN ကဖော်ပြပါတယ်ရှင
်။စစ်ကောင်စီကဖမ်းဆီးထားတဲ့ဂျပန်နိုင်ငံသားလွတ်မြောက်ရေးဆန္ဒပြပွဲအကြောင်းကြားရတာပါ။ဆက်လက်ပြီးတော့ပဲခူးတိုင်းကြောက်ကြီးမြို့နယ်ကကရင်အမျိုးသားအစည်းအရုံး KNU တပ်မဟာ3ထိန်းချုပ်ထားရနယ်မြေအတွင်းရှိကျေးရွာတွေကိုစစ်ကောင်စီတပ်တွေကဇူလိုင်လ29ရက်နေ့ကလေချောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်စစ်ဘေးရှောင်နေတဲ့ရွာသား၄ဦးထိခိုက်ဒဏ်ရာရရှိသွားပါတယ်။ဒီသတင်းကို VOA သတင်းတောက်မတ်အေးမာကထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားပါတယ်
။ကရင်မျိုးသားအစည်းအရုံး KNU ထိန်းချုပ်ရာကြောက်ကြီးမြို့နယ်နဲ့မုံဒေသမှာစစ်ကောင်စီတပ်တွေကလေချောင်းကနေ၃ချိန်ဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်စစ်ဘေးရှောင်နေတဲ့ဒေသခံရွာသား၄ဦးထိခိုက်ဒဏ်ရာရခဲ့တယ်ဆိုပြီးဒေသခံကျေးရွာသား၂ဦးကပြောပြပါတယ်။
29ရက်နေ့မနက်9နာရီကျော်တော့အဲ့မှာကိုကြောက်ကြီးကြောက်ကြီးမျိုးထဲမှာကိုမျိုးနဲ့ကြောက်ကြီးမျိုးကအပိုင်ကိုတောတူသေးကြီးပါရဲ့ခွေတူကဲခုကြီးပါဒီခုခလဲကွီကဲခုကြီးပါဟာကြီးပါတော့ဘူးဟိုရဟန်းရန်လာပြီးတော့ပုံကျဲသွားတာပေါ့အဲ့မှာတော့တိုက်ပွဲညင်နေတဲ့အချိန်မှာပဲသူလာပြီးပြစ်ခတ်သွားတာပြည်သူလေးရတော့ထိတယ်အဲ့မှာနောက်ဟာရနေပြီးတော့သူတို့ညနေ4နာရီ20လောက်ကျတော့လင်းလာထောက်ဝဲတယ်အဲ့29နှစ်ညမှာပဲအဲ့မှာဟိုနေမုံကြောက်ကြီးအပိုင်မုံနေတာပေါ့အဲ့မှာလေငါကိုတက်ရင်ကလက်နဲ့ကြီးနဲ့ပြည့်လို့မုံအပိုင်လေးအစီမသားရွာမှာလက်နဲ့ကြီးသုံးလုံးကြစတင်ရောင်းပြီးနောက်ပေါ့
စနေနေ့ကတော့ကြောက်ကြီးမြို့နယ်အပိုင်မုံဒေသဘက်မှာလဲစစ်ကောင်စီစခန်းချရာအနီးတစ်ဝိုက်မှာပဲမိုင်းနှင်းမိလို့ရွာသားနှစ်ဦးခြေထောက်တွေပြတ်သွားကြတယ်လို့လဲဆိုပါတယ်
ကြောက်ကြီးမြို့နယ်တမန်ဒီမုံဘက်မှာတော့သူတို့စစ်တပ်ဝင်လာပြီးထောင်ထားတဲ့မိုင်းကိုနှစ်ယောက်เนี่ยมันนี่มิดเลยยวนตายวนตามาฉีดออกไปจิตตามามันไม่ตีก็ไม่ตีอัตตก็ไม่ตียวนได้มาတော့ตะตาเนี่ยชื่อตองหมดแล้วตัดไว้อ่ะมายวนตาเนี่ยว่าตอเลยตออัศมาเลยยวนตอแท้ไม่อยากดีก็ตออัศมาเลยยวนตาเนี่ยว่ามันนี่มิดแล้วเนี่ยมันฉีดออกเสียว่ะป่ะจ้ะไอ้มาตะละวนซวยอ่ะป่ะก็จริงยวนได้มาเนี่ยชื่อไอ้ยวนตองตองนี่มาแล้วดูดูเนี่ยไอ้ตองยาอัศป่ะ ဘူးတော့ဘလူကမသွားရတော့ဘူ
း KNU ထိန်းချုပ်ရာတက်မဟာ1တက်မဟာ5တက်မဟာ6နည်းမြေတွေမှာတော့စစ်ကောင်စီတပ်တွေကလေချောင်းကနေတက်ခဲမှုတွေမကြာခဏလုပ်လို့ရှိပြီးတက်မဟာ3နည်းမြေမှာတော့မြေပြင်ကနေချင်းလင်းတက်တွေနဲ့ပဲတက်ခဲမှုတွေလုပ်လို့ရှိတာပါဒီလပိုင်းအတွင်းမှာပဲတက်မဟာ3နည်းမြေမှာတော့အရသာကရင်လူမျိုး20ကျော်ကိုဖမ်းဆီးတာတွေရှိခဲ့ပြီးစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတဦးကိုလည်းရဲရဲဆက်ဆက်တပ်ဖြတ်ခဲ့တာတွေလည်းရှိခဲ့ပါရဲ့ရှင
်မြန်မာသတင်းကနေနိုင်ငံတကာသတင်းဆောင်ပါကိုလည်းထုတ်လွှင့်ပေးချင်ပါတယ်အာဖရိကတိုက်ဆဟဲနဲ့အာဖရိကဥယျာဉ်ဒေသကနေမြောက်အာဖရိကနိုင်ငံတွေနဲ့ဥရောပကိုဝင်ရောက်ဖို့သွားတဲ့ဒုက္ခသည်တွေနဲ့ရွှေ့ပြောင်းနေထိုင်ကြသူတွေကိုလူကုန်ကူးသူတွေရဲ့အန္တရာယ်ကနေအကာအကွယ်ပေးဖို့ပေါ်ပြီးထိတိရအောင်ဆောင်ရွက်ပေးဖို့အတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကတိုက်တွန်းလိုက်ပါတယ် VOA သတင်းတောက်လီဇာရှရိုင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကသတင်းပေးပို့ထားတာကိုကိုဇော်မိုးကျော်ကပြောပြပေးပါခင်ဗျာ
အာဖရိကတိုက်နိုင်ငံတချို့ကဖိနှိပ်ညှဉ်းပန်းမှုအချမ်းဘက်တိုက်ခိုက်မှုတွေကြောင့်ထွက်ပြေးလာရတဲ့ဒုက္ခသည်တွေနဲ့ဆင်းရဲမွတ်တေမှုရာသီဥတုပြောင်းလဲမှုတန်းကြောင့်ထွက်ပြေးလာရတဲ့ရွှေ့ပြောင်းနေထိုင်ရသူတွေအပေါ်လူကုန်ကူးသူတွေကအခွင့်ကောင်းယူအနိုင်ကျင့်အမျက်ထုတ်ကြတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့ပြောရေးဆိုခွင့်ရှိသူအမျိုးသမီးရှာဖီယာမန်ထူးကပြောဆိုပါတယ
် Some of them are left to die in the desert others and suffer repeated
တချို့ကကန္နာရဲမှာပြစ်ထားခံခဲ့ရပြီးသေဆုံးကြရပါတယ်တချို့ကတော့လိမ်မိုင်းဆိုင်ရာမတော်မတရားပြုကျင့်မှုကိုအကြိမ်ကြိမ်ခံရပါတယ်တချို့ကတော့လိန်ကွဲပြားမှုကိုအခြေခံတဲ့အကြမ်းဖက်တိုက်ခိုက်မှုပြန်ပေးဆွဲငွေတောင်းမှုညှဉ်းပန်းနှိပ်စက်မှုစတဲ့စိတ်ပိုင်းရုပ်ပိုင်းဆိုင်ရာမတော်မတရားပြုကျင်တာတွေကိုခံကြရပါတယ်လူကုန်ကူးမှုဟာကြေကြေပြန့်ပြန့်ဖြစ်ပွားနေပြီးအထူးစိုးရိမ်ရတဲ့အခြေအနေမှာရောက်နေပါတယ
် UNHCR နဲ့ဒိမတ်ဒုက္ခသည်များကောင်စီတို့ပူးတွဲထုတ်ပြန်တဲ့အစိုးရခန်းစာဟာနိုင်ငံပေါင်း12နိုင်ငံကိုအခြေခံတင်ပြထားပါတယ်ဘာကီနာဖာဆိုကင်မရွန်ဆိုမာလီယာဆူဒန်စတဲ့နိုင်ငံတွေပါဝင်ပါတယ်လူကုန်ကူးသူတွေဟာလူတွေကိုလှည့်ပြားသွေးဆောင်ဖို့အင်တာနက်အွန်လိုင်းနည်းပညာတွေကိုအသုံးပြုပြီးသူတို့ရဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုကြောင်ညာပါတယ်အင်တာနက်ကနေတဆင့်ကလေးတွေအပါအဝင်လူကုန်ကူးခံရမဲ့တားကောင်တွေကိုရှာဖွေပါတယ်လို့ UNHCR ပြောရေးဆိုခွင့်ရှိသူမန်ထူးက VOA ကိုပြောဆိုခဲ့ပါတယ်အစိုးရနဲ့အရက်ဖက်ကန္တာတွေပူးပေါင်းပြီးလူကုန်ကူးသူတွေအင်တာနက်အသုံးပြုတာတွေကိုနှိမ်နှင်းဖို့ UNHCR အနေနဲ့တောင်းဆိုပါတယ်လို့လည်းသူကပြောဆိုပါတယ
် The same digital technologies can be leveraged to actually counter the issue
ဒီ digital နည်းပညာကိုအသုံးပြုပြီးတော့ပဲလူကုန်ကူးတဲ့ပြဿနာကိုတုံ့ပြန်ဆောင်ရွက်နိုင်ပါတယ်ဒုက္ခသည်တွေအနေနဲ့သူတို့ကိုသူတို့ကာကွယ်နိုင်ဖို့နဲ့ခရီးလမ်းတစ်လျှောက်သူတို့ရင်ဆိုင်ရနိုင်တဲ့အန္တရာယ်တွေနဲ့ပတ်သက်ပြီးရက်ရွာလူမှုအတိုင်းအဝိုင်းတွေကိုသတင်းမှန်တွေရဖို့ကူညီရပါမယ်လူကုန်ကူးသူတွေရဲ့အန္တရာယ်ကနေကာကွယ်နိုင်ဖို့ခရီးလမ်းတစ်လျှောက်ဒုက္ခသည်တွေကိုအကူအညီပေးမဲ့ဌာနတွေထားရှိရပါမယ
်။အစိုးရကန်ဆာမှာရွှေ့ပြောင်းနေထိုင်သူတွေတွာလာတဲ့လမ်းကြောင်းတွေမှာဒုက္ခသည်တွေအတွက်အကူအညီရရှိနိုင်မဲ့နေရာတွေကိုဖော်ပြထားပါတယ်။ဒုက္ခသည်တွေအတွက်လည်းတဲခိုနိုင်မဲ့နေရာတွေနဲ့လုံခြုံတဲ့နေရာတွေဖန်တီးပေးဖို့ဥပဒေအရကာကွယ်ဆောင်ရှောက်မှုရနိုင်ဖို့နဲ့ကလင်းငယ်တွေအပါအဝင်လူကုန်ကူးခံရသူတွေလိန်အပေါ်အခြေခံနဲ့အချမ်းဖက်တိုက်ခိုက်ခံရသူတွေအတွက်အထူးဝန်ဆောင်မှုလုပ်ငန်းတွေဖန်တီးပေးဖို့ကိုလည်း UNHCR ကတိုက်တွန်းထားပါတယ်။ဒါအပြင်အရေးကြီးတဲ့နေရာတွေကိုသတ်မှတ်ပြီးဒုက္ခသည်တွေနဲ့ရွှေ့ပြောင်းနေထိုင်သူတွေသူတို့သွားမဲ့လမ်းခရီးတစ်လျှောက်အလိန်ခံရနိုင်တဲ့အန္တရာယ်တွေကိုကြိုတင်အတည်ပြုသတင်းပေးနိုင်မဲ့နေရာတွေထားရှိဖို့ဟာအရေးကြီးကြောင်းကိုလည်း UNHCR တာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်။
လူကုန်ကူးမှုသတင်းကနေအမေရိကန်စီးပွားရေးတက်ရောက်မှုအကြောင်းပြောချင်ပါတယ်အမေရိကန်နိုင်ငံမှာငွေကြေးဖောင်းပွားမှုအစမတန်မြင့်တက်နေတဲ့တာနဲ့အတိုးနှုန်းတွေမြင့်မားနေတဲ့အကျိုးဆက်ကကမ္ဘာစီးပွားရေးပေါ်အကြီးအကျယ်ရိုက်ခတ်နေတယ်လို့ကမ္ဘာတဝန်းမှာရှိတဲ့စီးပွားရေးကျွမ်းကျင်ပညာရှင်တွေကပြောပါတယ် Reuters သတင်းကိုအခြေခံပြီးတော့ကိုရန်နိုင်ကပြောပြပေးမှာပါ
မေဂန်ပြည်တော်စုမှာငွေကြေးဖောင်းပွားမှုအစမတန်မြင့်တက်နေတာနဲ့ဘဟုဘရဲ့အတွုံုံမြင့်တက်မှုတွေရဲ့အကျိုးဆက်တွေကကမ္ဘာလုံးဆိုင်ရာစီးပွားရေးအပေါ်မှာအကြီးအကျယ်ရိုက်ခတ်မှုတွေရှိလာနေပြီးဒီပြဿနာရဲ့အဆိုးအဝါဆုံးဒဏ်ကိုတော့ဘုံမျိုးဆက်နိုင်ငံတွေကခံနေရတယ်လို့နိုင်ငံအများပြားမှာရှိတဲ့ကြောင်းညင်သူတွေကပြောလိုက်ပါတယ်။အမေရိကန်လုံသမားဌာနရဲ့စီးရဲအချက်လက်တွေအရတော့ဂျွန်နာကအမေရိကန်ရဲ့စားသုံးသူဈေးနှုန်းညွန်ကိဟာပြီးခဲ့တဲ့နှစ်ကနဲ့ရှင်းရင်း 9.1 ရာခိုင်နှုန်းတက်သွားပြီးတော့ဆယ်စုနှစ်၄ခုအတွင်းအမြင့်ဆုံးဖြစ်တယ်လို့ဆိုပါတယ်။ ကုန်တယ်တွေကဗဟိုပိုင်းရဲ့အတိုးနှုန်းတွေကိုတရာခိုင်နှုန်းအထိထပ်တက်လာနိုင်တယ်လို့မျှော်မှန်းနေကြသေးမှာပဲငွေကြေးဖောင်းပွားမှုတွေကိုထိန်းချုပ်ဖို့နောက်ထပ်ကြိုးပမ်းတဲ့အနေနဲ့ဗဟိုပိုင်းရဲ့အတိုးနှုန်းတွေကိုအခုလအခုမှအခြေခံ85မှတ်အထိတိုးမြင့်သွားဖို့မျှော်လင့်ထားတယ်လို့အမေရိကန်ဗဟိုပိုင်းရဲ့အုပ်ချုပ်ရေးဘုတ်အဖွဲ့ဝင်ခရစ်စတိုဖာဝေါ်လာကပြောပါတယ်ဗဟိုပိုင်းကသူ့ရဲ့အတိုးနှုန်းကိုပြီးခဲ့တဲ့ဇွန်လက85မှတ်အထိတိုးမြင့်ခဲ့တာဖြစ်ပြီးတော့ဒါဟာ1994ခုနှစ်နောက်ပိုင်းအတိုးနှုန်းအမြင့်ဆုံးတိုးမြင့်လိုက်တာလည်းဖြစ်ပါတယ်။ရဇောနိုင်ငံဆောက်ပေါ်လပီနယ်တက်ကတူကနိုင်ငံကနိုင်ငံရေးဘောဂဗေဒပါမောက်ခမာကော့စ်ကော်ဒဲရိုပီရက်စ်ကတော့အတိုးနှုန်းတွေများတဲ့အတွက်မတည်ငြိမ်တဲ့အကျိုးဆက်တွေရှိလာနိုင်တာကြောင့်အခုလိုအတိုးနှုန်းမြင့်လိုက်တဲ့အပေါ်မှာမေးခွန်းထုတ်လိုက်ပါတယ
်။ A gente poderia imaginar qual que é o impacto disso, né, de 13,25%.
ဘရာဇီးနိုင်ငံသူတို့ရဲ့အတိုးနှုန်းကို 13.2% ခန့်နှုန်းထိတိုးမြင့်လိုက်ပါတယ်။ဘရာဇီးပေါ်မှာကြာလာမဲ့ဆိုးရွားတဲ့အကျိုးဆက်တွေနဲ့တခြားနိုင်ငံတစ်ခုခုရဲ့စီးပွားရေးပေါ်ကြာလာမဲ့အရည်ရဲ့အကျိုးဆက်တွေကိုကျွန်တော်တို့တွေးကြည့်လို့ရပါတယ်။ဘရာဇီးနိုင်ငံကအလုံးလမဲ့ပြဿနာကိုအကြီးအကျယ်ရင်ဆိုင်နေရတာပါ။အဲဒီမှာလူသန်း60လောက်ကသူတို့ရဲ့လက်စင်ပေးရမဲ့ငွေတွေကိုမပေးနိုင်ကြပါဘူး။ပိုဆိုးတာကလူ30တသန်းလောက်ကနေတိုင်းလိုလိုအစားအစာငတ်မှုမှုပြဿနာနဲ့ရင်ဆိုင်နေရပါတယ်။
နိုင်ငံဆက်မှုတက္ကသိုလ်ကတွဲဘက်ပါမောက်ခရစ်ဆောင်ယွန်းကလည်းအမေရိကန်ငွေကြေးဘဝရတွေကြောင့်ဖြစ်လာတဲ့အကျိုးဆက်တွေကနိုင်ငံခြားငွေလဲလှယ်တဲ့ဈေးကွက်မှာအမေရိကန်ဒေါ်လာတန်ဖိုးကိုမြင့်တက်စေပြီးပိုပြီးအားနည်းတဲ့ကမ္ဘာလုံးဆိုင်ရာငွေကြေးနဲ့ခရစ်တိုငွေကြေးတွေကိုဖိအားဖြစ်စေတယ်လို့ပြောလိုက်ပါတယ
် With my spill over to the world through the contagion effect if this is the case
တနည်းအားမှာဖြစ်ရင်တခြားတနည်းအားမှာလည်းကူးစက်သလိုမျိုးကမ္ဘာကြီးတစ်ခုလုံးကိုပါရိုက်ခိုက်လာနိုင်ပါတယ်အဒီလိုလားဆိုရင်ဒါကပြဿနာရှိလာနိုင်ပါတယ်အတိုးနှုန်းတွေမြင့်လိုက်တဲ့အတွက်ခရစ်တိုငွေကြေးတို့ဘစ်ကွင်တို့အားလုံးပြိုလဲကုန်တာခမည်းအခုတွေ့နိုင်ပါတယ်အမေရိကန်ရဲ့မူဝါဒအမားတွေကြောင့်ကျွန်တော်တို့တွေကအကျွေးတွေပေးရမှာဖြစ်ပါတယ
်အမေရိကန်စီးပွားရေးမှာသမိုင်းဝင်အခုလိုရုံသုံးကားဖြစ်နေတဲ့အခြေအနေကအမေရိကန်နိုင်ငံအပြင်ကမ္ဘာကြီးကိုပါရိုက်ခတ်မှုတွေရှိလာနေတယ်လို့တောင်အာဖရိကနိုင်ငံကစီးပွားရေးအကဲခတ်ဂျင်မီမိုယာဟာကလည်းပြောပါတယ်
We're going to expect that going forward it'll have a bigger effect on certain sectors and on
ရှေ့လျှောက်တော့ဒါကတချို့ကဏ္ဍတွေနဲ့အမေရိကန်ရဲ့စီးပွားရေးအပေါ်မှာကြီးမားတဲ့အကျိုးဆက်တွေဖြစ်လာမယ်လို့ကျွန်တော်တို့ခန့်မှန်းရမှာဖြစ်ပါတယ်။ကမ္ဘာကြီးတစ်ခုလုံးကိုတော့ဖြစ်ချင်မှဖြစ်ပါလိမ့်မယ်။အရင်တုန်းကတော့အမေရိကန်ရဲ့ငွေကြေးဖောင်းပွားမှုဒါမှမဟုတ်အမေရိကန်ရဲ့စီးပွားပြက်ကဒါမှမဟုတ်အမေရိကန်မှာဘာဖြစ်တယ်လဲဆိုတဲ့အပေါ်မှာမူတည်ပြီးကျန်တဲ့ကမ္ဘာကြီးမှာဘာဖြစ်လာနိုင်လဲဆိုတာကိုပြတာပြီရှိပါလေ
ကဘာရောမှာ COVID-19 ကရောဂါရဲ့နောက်ဆက်တွဲကြရက်တွေနဲ့ရုရှားကယူကရိန်းနိုင်ငံအပေါ်မကြသေးခင်ကကျူးကျော်တိုက်ခိုက်မှုတွေကြောင့်ကဘာရောမှာကုန်စည်ဈေးနှုန်းတွေဟာလည်းအဆမတန်နှင်းတက်လာနေတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ရဲ့စီးပွားရေးငွေကြေးဖောင်းပွားမှုကြီးမားလာတာဗန်တိုးနှုန်းတွေမြင့်တက်လာတာကြောင့်ကမ္ဘာစီးပွားရေးပေါ်ရိုက်ခတ်နေတဲ့အကြောင်းကိုရန်နိုင်ပြောပြပေးတာပါ VO American တန်ရဲ့2022ခုနှစ်ဩဂုတ်လ1ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ24/50/51နဲ့လိုင်းလံမီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်တံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ်VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru channel 101ဒါမှမဟုတ် Timecom 622 channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ကျို့ရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီเนาะ
သ
ီယိုအမေရိကန်တန်ကတနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက vurmesc@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုဆက်လက်ပြီးအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ကြောက်လာပါပြီ။ကမ္ဘာ့မြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာကဏ္ဍသတင်းတွေကတုတထူးခြားဆန်းပြသတင်းများစတာတွေကိုနားဆင်ကြည့်ရှုကြရမှာပါပထမဦးဆုံးအနေနဲ့ကမ္ဘာ့မြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြည့်ရှုရမှာပါတီသွေးနိုင်တင်ဆက်တဲ့ကမ္ဘာ့မြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာဒီတစ်ပတ်အတွက်စစ်ကောင်စီရဲ့တေရန်ပေးကွပ်မျက်မှုကရက်နောက်ဆက်တွဲအကျိုးသက်ရောက်မှုတွေကိုဆွေးနွေးတင်ပြထားပါတယ်မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
အလုံးမဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေစစ်ကောင်စီရဲ့တည်ထံပေးကွပ်မျက်မှုကရက်နောက်ဆက်တွဲအကျိုးသက်ရောက်မှုများအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါဒီတစ်ပတ်အတွင်းမှာတော့အလုံးသိကြတဲ့အတိုင်းစစ်ကောင်စီကတည်ထံချမှတ်ထားခြင်းခံရတဲ့ကိုဂျင်မီကိုဇေယသောကိုလှမျိုးအောင်နဲ့ကိုအောင်သူရဇော်တို့၄ဦးကိုအငင်းပွားပွဲကွပ်မျက်လိုက်တဲ့သတင်းတွေကမြန်မာနဲ့ကမ္ဘာမီဒီယာတွေမှာလွှမ်းမိုးနေရယူထားတာတွေ့ရပါတယ်။ဩဇာကြီးတဲ့သတင်းစာကြီးတွေဖြစ်ကြတဲ့အမေရိကန်အခြေစိုက် Washington Post, The New York Times, Britain က The Guardian, ပြင်သစ်သတင်းဌာန Reuters, Germany ရဲ့ DW, ဂျပန်က Nikkei Asia, အိန္ဒိယက Time of India အပါအဝင်အရှိတောင်အရှသတင်းစာကြီးတွေဖြစ်ကြတဲ့ The Straits Times, Bangkok Post သတင်းစာကြီးတွေကမ္ဘာ့ရုပ်သံသတင်းဌာနကြီးတွေဖြစ်ကြတဲ့ BBC, CNN, Al Jazeera နဲ့ CNN တို့မှာဦးစားပေးသတင်းတွေဖြစ်ဖော်ပြကြတာတွေ့ရပါတယ်။အဲ့ဒီလိုဖော်ပြခဲ့တဲ့အထက်ကတချို့ကိုကောက်နှုတ်ဖော်ပြရရင် Al Jazeera သတင်းဌာနကစစ်ကောင်စီရဲ့လှုပ်ရှားဟာအာဆီယံကိုကြီးမားတဲ့အခက်အခဲတွေ့စေတယ်။ပြစ်တင်ချုပ်ချရမယ့်ကိစ္စဖြစ်တယ်လို့အာဆီယံဥက္ကဋ္ဌကမ္ဘောဒီးယားရဲ့ပြောကြားချက်ကိုကိုးကားရေးသားပါတယ်။စင်ကာပူရုပ်သံ CNA ကလည်းအခုလိုကွပ်မျက်မှုဟာလွန်ခဲ့တဲ့နှစ်နည်းငယ်အတွင်းတပ်မတော်ရဲ့ထိန်းချုပ်မှုအောက်မှာပေါ်ပေါက်လာခဲ့တဲ့ဒီမိုကရေစီလိုလားသူများရဲ့ခေါင်းဆောင်မှုကိုတိတ်ဆိတ်သွားစေဖို့မြန်မာပြည်သူတွေကိုရောကဘာကိုပါသတင်းစကားပါလိုက်တာဖြစ်တယ်လို့မှတ်ချက်ပေးပါတယ်။ကမ္ဘာနာမည်ကြီးသတင်းစာဖြစ်တဲ့ New York Times သတင်းစာကတော့နာမည်ဆိုးနဲ့ကြော်ကြားတဲ့စစ်ကောင်စီရဲ့ကွပ်မျက်မှုဟာအနောက်တိုင်းကခေါင်းဆောင်တွေကိုဂရုမစိုက်ဘူးဆိုတာအချက်ပြလိုက်တာဖြစ်တယ်လို့မှတ်ချက်ပြီးရေးသားပါတယ်
။ဒါအပြင်ကုလသမဂ္ဂအထွေထွေတွင်မှုချုပ် Guterres ကလည်းစစ်ကောင်စီလုပ်ရက်ကိုပြင်းထန်စွာပြစ်တင်ရှုံချလိုက်ပြီးဒီလိုကွပ်မျက်မှုဟာအလွန်ဆိုးရွားတဲ့နောက်ထပ်အမှတ်လက္ခဏာတစ်ခုဖြစ်ပြီးမြန်မာနိုင်ငံတွင်းကလူ့အခွင့်အရေးအခြေအနေဟာတည်ရဲရှင်ရေးတမျှအရေးကြီးနေပြီလို့ပြောကြားလိုက်ပါတယ်။လုံခြုံရေးကောင်စီကလည်းမြန်မာနိုင်ငံမှာဒီမိုကရေစီလိုလားသူ၄ဦးကိုတည်ထံပေးကွပ်မျက်ခဲ့တာကိုပြင်းထန်စွာရှုံချတဲ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပြီးမတရားဖမ်းဆီးထားတဲ့သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားတွေကိုချက်ချင်းလှုပ်ပေးဖို့တောင်းဆိုခဲ့တာတွေတွေ့ရပါတယ်။အမေရိကန်နိုင်ငံသား၏ဝင်ကြီးဌာနပြောရေးဆိုခွင့်ရှိသူ Ned Price ကလည်းအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာစစ်ကောင်စီကိုအရေးယူဖို့ဗက်ဆောင်ကနေစဉ်းစားနေတယ်လို့ပြောကြားခဲ့ပါတယ်။ဆက်မှုဖွံ့ဖြိုးပြီးစီးပွားရေးအင်အားကြီးနိုင်ငံတွေဖြစ်တဲ့ G7 နိုင်ငံသားရေးဝန်ကြီးတွေရဲ့ထုတ်ပြန်ချက်မှာလဲလွတ်လပ်မျှတတဲ့တရားစီရင်မှုမဟုတ်ဘဲနှစ်ပေါင်း30ကျော်အတွင်းပထမဆုံးကွပ်မျက်တာကိုကြည့်ရင်ဒီမိုကရေစီလိုလားတဲ့မြန်မာပြည်သူတွေရဲ့ခိုင်မာတဲ့စိတ်ဓာတ်ကိုဂိမစိုက်ဘူးဆိုတာပြသလိုက်တာဖြစ်တယ်လို့ဖော်ပြထားပါတယ်
။ဒါပေမဲ့တရုတ်နိုင်ငံကတော့မြန်မာဒီမိုကရေစီရေးလှုပ်ရှားသူ၄ဦးကြိုးပမ်းတက်ဖြတ်ခံရတာနဲ့ပတ်သက်ပြီးနိုင်ငံတကာကဖိအားပေးပြောဆိုနေတာတွေရှိပေမဲ့တရုတ်နိုင်ငံကြာရေးဌာနပြောခွင့်ရပုဂ္ဂိုလ်ဂျောင်းလီချင်းကတော့သူတို့အနေနဲ့တခြားနိုင်ငံရဲ့ပြည်တွင်းရေးရာကိစ္စတွေကိုဝင်ပြီးမဆွတ်ဖက်ဘူးဆိုတဲ့မူအတိုင်းပဲရပ်တည်တယ်လို့တုံ့ပြန်ပြောဆိုခဲ့ပါတယ်။ပြည်တွင်းရေးကိုဝင်မဆွတ်ဘူးလို့ပြောပေမဲ့ဇူလိုင်29ရက်နေ့ကပြုလုပ်ခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်မှာတော့အဖွဲ့ဝင်15နိုင်ငံအားလုံးဤသူတရုတ်နိုင်ငံရောမြန်မာစစ်ကောင်စီနဲ့အနီးစပ်ဆုံးဖြစ်နေတဲ့ရုရှားနိုင်ငံကပါဒီလိုကြိုးပမ်းကွပ်မျက်မှုကိုစံကျင်ရှုတ်ချကြောင်းတခဲနဲ့သဘောတူကြေညာချက်ထုတ်ပြန်ခဲ့တာကိုတွေ့ရပါတယ်မြန်မာစစ်ကောင်စီဟာပြည်သူကရွေးချယ်တင်မြှောက်ထားတဲ့တရားဝင်အစိုးရမဟုတ်ဘူးဒါကြောင့်စစ်ကောင်စီအနေနဲ့အခုလိုတေးတံပေးကွပ်မျက်ခွင့်ရှိသလား ဥပဒေကြောင်းအရတရားဝင်ရလားဆိုတာမေးခွန်းထုတ်เสียဖြစ်ပါတယ်။ဒါကြောင့်လဲကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်တွမ်အင်ဒရူးစ်ကတရားမဝင်စစ်အစိုးရရဲ့တရားမဝင်တရားရုံးကချမှတ်ထားတဲ့ဒီသေးတမ်းတွေဟာမြန်မာပြည်သူတွေကြားအကြောက်တရားတွေတိုးပွားလာအောင်လုပ်ဖို့ရုပ်မာတဲ့ကြိုးပမ်းမှုဖြစ်တယ်လို့ပြောကြားခဲ့တာဖြစ်ပါတယ်
။နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့ထုတ်ပြန်ချက်မှာ2021 February 1ရက်စစ်တပ်အာဏာသိမ်းချိန်ကနေ2022 July 28ရက်နေ့အထိစစ်ကောင်စီရဲ့တပ်ဖြတ်ခံရသူ2133ဦးဖမ်းဆီးထိန်းသိမ်းခြင်းခံရသူနိုင်ငံရေးအကျဉ်းသားတထောင်ကျော်ရှိပြီးအဲ့ဒီတဲက1300ကျော်ဟာထောင်ဒဏ်တွေချမှတ်ထားတယ်။တေဒဏ်အနေနဲ့တော့နိုင်ငံရေးအကျဉ်းသား86ဦးကိုတေဒဏ်ပြစ်ဒဏ်ချမှတ်ထားတယ်။42ဦးကိုလည်းမျက်ကွယ်မှာတေဒဏ်ချမှတ်ထားတဲ့အတွက်တေဒဏ်ပေးခံရတဲ့နိုင်ငံရေးအကျဉ်းသားစုစုပေါင်း118ဦးရှိတယ်လို့ဖော်ပြထားပါတယ်။ဒါအပြင် AAPP ရဲ့ကြေညာချက်မှာအခုတေဒဏ်ပေးကွမျက်ခံရသူ4ဦးဟာအကျဉ်းထောင်လက်ဆွဲဥပဒေအခန်း၈ပုံမှန်၁၄အပိုက်660ပါထောင်ချင်းတကားပေါက်အပြင်သို့တယ်ဆောင်သွားပြီးနောက်ထိုနေရာတွင်ဆွေမျိုးများသို့မဟုတ်မိတ်ဆွေများထံပေးအပ်ရမည်ဆိုတဲ့ပြဋ္ဌာန်းချက်နဲ့အပိုက်139နှစ်ခွန်မှာပြဋ္ဌာန်းထားတဲ့တေဒံပေးခံရသူရဲ့ရုပ်အလောင်းကိုအထူးအကြောင်းတစုံတရာကြောင့်ပြန်လည်မပေးအပ်ခဲ့လျင်မြုပ်နှံသောတင်းကြိုင်းညီနေရာများတွင်တည်ဆုံးသူအမည်နေရက်လိပ်စာနှင့်တည်ဆုံးတဲ့နေရက်တို့ကိုမှတ်သားထားရှိရမည်ဆိုတဲ့အခွင့်အရေးတွေကိုမရရှိကြပါဘူးဒီလိုအခွင့်အရေးတွေမဆိုထားနဲ့ကြိုးပေးတဲ့နေရက်အချိန်အတိအကျကိုပင်မိသားစုဝင်တွေမသိကြရပါဘူ
းဒါကြောင့်လေနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့တွဲဖက်အတွင်းမှဦးဘိုကြည်ကဒါလူသားမှုကျူးလွန်တာပဲသူတို့ကတရားဝင်ရွေးကောက်တင်မြောက်ခံထားရတဲ့အစိုးရမဟုတ်ဘူးသူတို့မှဒါမျိုးလုပ်ခွင့်မရှိဘူးအခုလိုလူသတ်အလောင်းဖြောက်တဲ့လုပ်ရဟာတရဲဘောကြောင့်သူတို့ရဲ့လုပ်ရတာဖြစ်ပြီးအကြီးမားဆုံးရာဇဝမှုကိုကျူးလွန်လိုက်တာဖြစ်တယ်လို့မှတ်ချက်ပြုပြောကြားခဲ့တာဖြစ်ပါတယ်အခုလိုစစ်ကောင်စီရဲ့တေဒံပေးကွမျက်လိုက်တဲ့လုပ်ရဟာအာဆီယံအပါအဝင်နိုင်ငံတချို့ရဲ့မြန်မာနိုင်ငံပုံမှန်အခြေအနေပြန်ရောက်ဖို့ကြိုးပမ်းအားထုတ်ရေးဟာမဖြစ်နိုင်တော့တဲ့အနေအထားကိုရောက်သွားစေတယ်။နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့ဆိုတာစစ်ကောင်စီလက်အောက်မှာဖြစ်တန်ကြီးမရှိသလောက်ဖြစ်သွားနိုင်တယ်။လက်ရှိစစ်ကောင်စီခေါင်းဆောင်တွေကိုနိုင်ငံရေးဆွေးနွေးဘက်အဖြစ်သဘောထားဖို့တဲ့ရာဇဝမှုကျူးလွန်သူများအဖြစ်ပုံပေါ်တတ်မှတ်မှုပိုတွင်ကျလာနိုင်တယ်။စစ်ကောင်စီရဲ့အဓိကဝင်ငွေရလန်းဖြစ်တဲ့စွန့်ရင်ကန္တာကိုပိတ်ဆို့အေးအေးယူရေးကြဲကြဲပြန့်ပြန့်ဖြစ်လာနိုင်စရာရှိတယ်။တရားဥပဒေစိုးမိုးရေးပုံမူကင်းမဲ့လာစရာရှိတယ်လို့ ISB မြန်မာရဲ့ကနေဦးသုံးသက်ချက်17မှာဖော်ပြထားတာကိုတွေ့ရပါတယ်။ဘယ်လိုပဲဖြစ်ဖြစ်ကိုချင်းမီကိုစရာတော်တို့အပါအဝင်နိုင်ငံရေးအကျဉ်းသား၄ဦးကိုတေဒံစီရင်ကွမျက်လိုက်တာဟာမြမနိုင်ငံရေးပေါ်နိုင်ငံတွင်းမှာရောနိုင်ငံတကာမှာပါကြီးမားတဲ့အကျိုးသက်ရောက်မှုတွေဖြစ်ပေါ်လာစီမှာကတော့တေချာလှကြောင်းပါခင်ဗျာ။
ဒီသွေးနိုင်စီစဉ်တင်ဆက်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအကြောင်းနားဆင်ကြည့်ရှုကြရပါဘာအခုဆက်လက်ပြီးတော့မြန်မာပြည်မှပေးစာများကဏ္ဍကိုထုတ်လွှင့်ပေးကြပါတယ် VOA မြန်မာပိုင်းကသောတာရှင်တွေပေးပို့လာတဲ့ပေးစာပြန်စာတွေကိုစူးစီးပြီးမအေးတန်တာကျော်စူးစီးတင်ဆက်ထားတဲ့မြန်မာပြည်မှပေးစာများကဏ္ဍနားဆင်ကြည့်ရှုကြအောင်ပါခင်ဗျာ
ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှိများရှင်။ VOE ကိုရေးလာတဲ့သောရရှိနေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။ကမ္ဘာအောင်ဆိုတဲ့သောရရှင်ကတော့တိုင်းသားနာမည်ဖြစ်ပါတယ်။ဒီမှာအတန်ထွတ်မှန်မှန်ခွင့်လွှတ်ပေးပါနော်။ဒီသောရရှင်က VOE ကိုအစီအမြဲအားပေးနေပါတယ်။အရင်အကောင့်ပြတ်သွားလို့အခုအကောင့်တင်နေအားပေးပါတယ်ဆိုတော့ရေးလာပါတယ်။ဟုတ်ကဲ့ပါ။ကျေးဇူးအထူးတင်ပါတယ်။ကိုမျိုးဆိုတဲ့သောရရှင်ကတော့
မဲတဲ့တော်ကျွန်တော် view ကမိတ်ဆွေများကျမ်းမာပါစေတဲ့ဟုတ်ကဲ့နေကောင်းကျမ်းမာပါတယ်ကျေးဇူးတင်ပါတယ်ရှင်သူက view ကထုတ်လွှင့်တဲ့ကမ္ဘာသတင်းတွေနားထောင်ရတာဘုသူတအများကြီးရပါတယ်မြန်မာပြည်ကြီးလည်းအေဂျင့်ပြီးတော့အဆင်ပြေချင်ပါပြီ view မိတ်ဆွေအားလုံးကိုအားပေးလျက်ပါဗျာတဲ့ကျေးဇူးတင်ပါတယ်ကိုမျိုးကြီးဘေးကင်းကျန်းမာပါစေလို့ပြန်ပြီးတော့ဆုတောင်းပေးချင်ပါတယ်နော် view အစီအစဉ်တွေကိုလည်းဆက်ပြီးတော့အားပေးနေပါအောင်ဒီအစီအစဉ်ကိုအမြဲအားပေးလျက်ပါဆိုပြီးချင်းတော်တိုင်းကတော်ရချင်းကတော့နာမည်မဖော်ပြပါနဲ့တဲ့
VOA ကိုမနေ့ညနေနေ့တိုင်းသတင်းတွေနားထောင်နေပါတယ်အကြိုက်ဆုံးကတော့ဥဟောင်းခင်ရဲ့မြမကြီး30ချက်တွေပဲဖြစ်ပါတယ်အင်တာနက်လိုင်းမရတော့ရေဒီယိုကလေးပဲအားကိုးနေရတယ်ဒါမှနေ့တိုင်းသတင်းတူသတင်းမှန်ရဖို့မပြတ်ပါလေဒါပေမဲ့လည်းတက်ခဲလဲတည်ယူလို့မရတာကလည်းခက်ခဲတစ်ခုပါ VOA ကိုပေးစာကန်တာကနေရေးဖို့မသိလို့ Messenger ကနေရေးလို့ရတယ်လို့ကြားလို့ရေးလိုက်ပါတယ် VOA ဝိုင်းတော်သားများစိတ်ကြည်လင်ဝမ်းမြောက်စွာနဲ့အစင်မပြတ်သတင်းများတင်ဆက်နိုင်ကြပါစေ
။ဟုတ်ကဲ့ပါဒီသောရရှင်ဒီမှာရည်စရာလေးတစ်ခုပြောချင်လို့ပါစိတ်မဆိုးပါနဲ့နော်။ဒီသောရရှင်က VOE ပေးစာများအစီအစဉ်ကိုစာရေးချင်တာဘယ်လိုရေးလာလဲဆိုတော့ VOE ကိုတဲ့ပေးစာကန်းစာကန်းနာကနေပြီးတော့ရေးဖို့မသိလို့ Messenger ကနေရေးပို့ရမလားဆိုပြီးတော့သူကမေးလာတာပါ။ဟုတ်ကဲ့ကျွန်မအိမ်မှာသဘောကျမိပါတယ်။ပေးစာကန်းစာကန်းနာဆိုလို့ပါရှင်။ပေးစာကန်းစာဆိုပြီးတော့လေဒီအသုံးနှုန်းလေးရရှိတော့မမကြီးမှာအေးဟာလေးကိုသူဆွဲပြီးတော့များရေးလိုက်မိရလို့ထင်မိပါရဲ့เนาะအစီအစဉ်နာမည်တော့အားလုံးသိကြမယ်ထင်ပါရဲ့မြမပြည်ကပေးစာများဖြစ်ပါရဲ့เนาะမာပဲဖြစ်ကျမအိမ်မှာဒီတော်ရရှင်ကိုစာပြန်ပေးလိုက်ပါရဲ့ဒီနေရာကနေပြီးတော့ရေးလို့ရတယ်ဆိုတာလေအခုစာရောက်လာတယ်အဲကြောင့်မလို့ email နဲ့လည်းရေးလို့ရပါတယ်လို့ဒါမဲ့မြမပြည်က Facebook အသုံးများတော့ခုနတော်ရရှင်ကိုပြောသလိုပဲ Messenger ကနေပြီးရေးကြဖို့ကျမ Facebook အသုံးပြုတဲ့သူတွေကိုပြောတာဖြစ်ပါတယ်လွယ်ကူလို့ပါအခုလည်းစာရောက်တယ်ဆိုတာသိအောင်လို့ကျမတေချာစာပြန်ပေးလိုက်ပါတယ်မြမပြည်ကပေးစာများအစီအစဉ်မှာလည်းဖော်ပြပေးပါမယ်လို့ပြောထားတဲ့အတိုင်းပဲကျွန်မအခုဖော်ပြလိုက်ပါရနော်။စာထပ်ပြီးတော့ရေးပါအောင်ရှင်။အန်ရယ်ကင်းပြီးတော့ကျမ်းပါပါစီနော်။မြန်မာနိုင်ငံမှာနေဆင်ဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့နေဆင်ကျင်းလည်ရာဘဝမှာတွေ့ကြုံနေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သရရှင်တွေကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့စာတွေကိုလည်းကျွန်တော်လက်ခံရရှိပါတယ်။အဲ့ဒီထက်ကစာတချို့ကိုဆက်ပြီးတော့ဖော်ပြပေးသွားချင်ပါတယ်။ View ကိုစာရေးတာဒါပါနဲ့ဆိုနှစ်ခါရှိပါပြီ။ဆိုတော့ရွှေညောင်သားလေးကတော့သူ့ရဲ့ဒီမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့သူ့အခြေအနေကိုဝေမျှပြီးတော့ရေးလာပါတယ်။
ခုမြန်မာပြည်မှာအငတ်ဘေးကြုံနေရတဲ့နေရာတွေဆိုစစ်ဘေးရှောင်နေရာတွေကများပါတယ်ကျွန်တော်တို့ငယ်ငယ်ကအချိန်ကိုပြန်တရိယာမိပါတယ်1982ဝင်းကျင်လောက်ကလို့ထင်မိပါတယ်နေဝင်းစစ်အစိုးရကစံစဘာတွေနိုင်ငံခြားထုတ်ရောင်းလို့တနိုင်ငံလုံးထမင်းငတ်ခဲ့တာလေကျွန်တော်အဖိုးဖွားတွေကလယ်သမားတွေပါလယ်ဧက85ဧကလောက်ပါတယ်မနေ့စံပြုတ်ညဘက်ထမင်းစားခဲ့တယ်ဗျာခုလဲကျွန်တော်အသက်62နှစ်ရှိပါပြီစစ်စွာလက်ထက်မှာတော့အချစ်ပါငတ်နေပြီဗျကျွန်တော်ဇနီးကရန်ကုန်မှာတမီးနဲ့ကျွန်တော်ကထိုင်းမှာသားသမီးတွေနဲ့ပါပြန်မရသွားမရထမင်းကတာရောအချစ်မိသားစုပါအငတ်ဘေးကြုံရပါပြီဦးနေဝင်းထက်အခုစစ်အာဏာသိမ်းခေါင်းဆောင်ကတာသွားပြီစာရှည်သွားရင်ခွန့်လပါ VOE အဖွဲ့သားတွေအားလုံးပျော်ရွှင်ချမ်းမြေ့ကြပါစေ
ရင်ဖွင့်နေတဲ့သောရရှင်ရဲ့စာရီကိုလည်းဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်။မောင်ကျော်ဆိုးဆိုတဲ့သောရရှင်ကတော့ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဒုက္ခသည်တဦးပါတဲ့။သူက
ကျွန်တော်ကဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဒုက္ခသည်တယောက်ပါ။ဘီယိုမှာရင်ဖွင့်နေလို့ပါဗျာ။မွေးခဲ့တာကဇာတိမြန်မာပြည်။နေတာကဒုက္ခသည်စခန်း။ကျွန်တော်တို့ဒုက္ခသည်စခန်းထဲမှာတစ်သက်လုံးနေရတော့မှာလား။မြန်မာပြည်မှာဘသူတက်လာတက်လာတာဝန်ယူမှုတာဝန်ခံမှုရှိရမှာလေ။ဘာကူမတောင်းအောင်မယူနိုင်ရင်အနာဂတ်မြန်မာပြည်ရဲ့အခြေအနေဟာပိုဆိုးလာမှာသိကြပါရယ်ရွှင်ကြာနေနိုင်ငံတောင်းနေတာမဟုတ်ပါဘူးခင်ဗျာမိမိနေရက်ကိုတော့ပြန်ကျင်ကြောင်းပြောချင်ပါတယ
်ဒီတော်ရရှင်ကတခြားဘာမှတောင်းဆိုတာမဟုတ်ပါမိမိနေထိုင်ခဲ့တဲ့နေရက်ကိုပဲပြန်ကျင်တာဖြစ်ပါတယ်ဆိုပြီးတော့ရင်ဖွင့်ရေးသားလာပါတယ်ကျိုင်းခန့်ဒေတာကန်တူဖြစ်ပါတယ်ဆိုပြီးရေးလာတဲ့တော်ရရှင်ရင်ဖွင့်စာကိုလည်းဝေမျှပေးချင်ပါတယ်သူနေတဲ့ရှမ်းပြည်တောင်ပိုင်းကအခြေအနေနဲ့ပတ်သက်ပြီးတော့ရေးလာပါတယ်
ကျိုင်းခန်းဒေတာရက်ဆောက်မြို့နယ်ရှမ်းပြည်နယ်တောင်ပိုင်းမှာဖြစ်နေတဲ့ဖြစ်ရဆိုးတွေကိုမြက်ကန်းနေတွေဒီထက်ဆိုးလာမဲ့အခြေအနေတွေဖြစ်လာဖို့စောင့်နေတယ်လို့ပဲဖြစ်နေမှာပါဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတွေ့လို့ပြောခွင့်ရရင်ပြောပြလိုက်ပါလူငယ်တွေလူကြီးတွေပိုပိုစန့်ကျင်ပြီးစန့်ကျင်ဘက်ဖြစ်လာတဲ့အပေါ်ဘာမှတုံ့ပြန်မနေပါနဲ့လို့သူပြောတယ်လို့ချမှတ်ထားတဲ့စီးမြင်စီးကံဥပဒေတွေကိုသ ူးလက်အောက်ကလူတွေကိုယ်တိုင်ကချိုးဖောက်နေတဲ့အပေါ်အမြင့်ပြက်အောင်လိုင်းမလုံးတွေ့ရတော့မျက်စီမှိတ်ထားတွေ့ရတော့ကျွန်တော်တို့တွေကစန့်ကျင်တဲ့ဘက်ကိုပိုရောက်လာမှာဖြစ်ပါတယ်လို့ပြောပြပါ
စစ်ကောင်စီကခန့်အပ်ထားတဲ့သူတွေသူတို့ဒေသမှာဘလို့ချင်းတွေနဲ့အုပ်ချုပ်နေကြတယ်ဆိုတဲ့အကြောင်းကိုဒီသောရရှင်ရင်ဖွင့်ပြီးတော့ရေးသားလာတာဖြစ်ပါတယ်။မန္တလေးကသောရရှင်တယောက်ရင်ဖွင့်လာတဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်ရှင်။အခုစောင်းဝင်းနေရေးအထူးကြက်တဲနေတဲ့ခင်မှာအွန်လိုင်းကနေပြီးတော့လိန်ညာငွေယူတဲ့ဖြစ်ရက်တွေပို့တွေ့လာရပါတယ်ဆိုပြီးတော့ VOA သောရရှင်တွေကိုတတိပေးလာတာဖြစ်ပါတယ်
။ကျွန်တော်ကဇော်ဇော်ပါ။မန္တလေးကပါ။အခုတလော Facebook မှာအွန်လိုင်းချင်းငွေအတုလိန်တာတိတ်များနေပါတယ်။သူတို့လိမ်မုံတွေကတော့စာရွက်စာတမ်းချင်းနဲ့ချင်းငွေပမာဏကိုကြည့်ပြီးဆင်ရငွေကိုလိမ်တာပါတော်တော်များများမရှိဆင်းရဲသားတွေထိတာများပါတယ် VOA ကတဆင့်အသိပညာပေးစီလိုပါတယ်ဗျာနောက်တစ်ခုကတော့မလေးရှားကိုအောက်လန်းကလာတဲ့သူတွေနဲ့ပြန်တဲ့သူတွေမကြာခဏအဖမ်းဆီးခံရတာစိတ်မကောင်းစွာကြားနေရလို့ပါအခုထိုင်းနိုင်ငံကဆေးကြောက်ကိုတရားဝင်သတ်မှတ်လိုက်ပြီးမလေးရှားနိုင်ငံကဆေးကြောက်ကပြစ်ဒဏ်ကြီးပြီးလုံးဝနှိမ်နင်းနေတဲ့အတွက်ထိုင်းနဲ့မလေးရှားနယ်စပ်တစ်ချောက်လုံခြုံရေးအထူးတိုးမြှင့်ချထားပါတယ်။အဲ့ဒါကိုမသိတဲ့ပွဲစားလူမောင်ခိုးတွေစကားယုံမိလို့စတဲ့လိုက်ရတဲ့သူတွေအများကြီးတွေ့ရပါတယ်။သူတို့တွေစီးပွားရေးအဆင်မပြေကြတော့ပူထူပြီးအုံနောက်ကအမှန်အမှားဆင်ခြင်ဖို့တောင်းတတိမရကြတော့ပါဘူး။ VOA ရေလေလိုင်းကနေတတိလေးပေးလိုက်ပါဗျာ။ကျေးဇူးတင်ပါတယ်။
ဒါကမန္တလေးမှာလိန်ညာပြီးတော့ဒီအွန်လိုင်းကနေငွေတောင်းတဲ့ကိစ္စနောက်ပြီးတော့နိုင်ငံသားပြည်ပထွက်ပြီးတော့အလုပ်လုပ်ကြမယ်ဆိုရင်လည်းဒီမလေးရှားတို့ထိုင်းတို့သွားတဲ့သူတွေဘလို့အခြေအနေတွေကိုသိထားတယ်လဲဆိုတာကိုသူသတိပေးလာတာပါဒီတစ်ပတ်တော့သောရရှင်ရဲ့ပေးစာတွေကိုဒီမှလည်းရက်ချင်ပါတယ်နော်အလုံးတွေအနေကင်းပြီးတော့ပုံမှုအဆင်ပြေတဲ့သတင်းတစ်ပတ်စားနိုင်ပါစေလို့ဆုတောင်းပေးချင်ပါတယ်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි ။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မအေးတန်တာကျော်စီစဉ်တက်တဲ့မြမပြီမပေးစာကဏ္ဍဖြစ်ပါတယ်အခုဆက်ပြီးသတင်းတွေတဲကတုတအစီအစဉ်ကိုတင်ဆက်ပြရစီဒီတစ်ပတ်မှာတော့ကဘာတလွားမြင်မာလာတဲ့ဒူးစီရိုက်မှုတစ်ခုဖြစ်တဲ့လူကုန်ကူးမှုအခြေအနေတွေနဲ့ပတ်သက်တဲ့ဘူးတုတအချက်လက်တွေကိုပြောပြထားပါတယ်ခင်ဗျာ
The scale of this problem is vast. There are nearly 25 million peoplecurrently victims of trafficking 25 million people the united states is committed to fighting it
ပြီးခဲ့တဲ့ရပိုင်းတွေကပဲကမ္ဘာပေါ်ကနိုင်ငံတချို့ဟာလူကုန်ကူးမှုတိုက်ဖျက်ရေးပပျောက်ရေးဆောင်ရွက်မှုတွေမှာအလွန်အားနည်းတာတွေရှိတယ်ဆိုပြီးအမေရိကန်နိုင်ငံသားရေးဌာနကအစိုးရခန်းစာထုတ်ပြန်ပြောဆိုခဲ့တာပါ
လူကုန်ကူးမှုဆိုတာကကမ္ဘာပေါ်ကလူသားတွေကျူးလွန်ကြတဲ့ပြစ်မှုကြီးတွေထဲမှာအလွန်ဆိုးဝါးတဲ့ပြစ်မှုဖြစ်တယ်လို့လဲကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးလှုပ်ဆောင်နေကြတဲ့အဖွဲ့အစည်းတွေကပြောဆိုကြပါတယ်။နှစ်စဉ်ကမ္ဘာမှာလူပေါင်း25သန်းကနေတန်း40လောက်အတွင်းဟာလူကုန်ကူးခံနေကြပြီးအဲ့ဒီထဲမှာအမျိုးသမီးတွေနဲ့ကလေးသူငယ်တွေကအများဆုံးပါဝင်တာကိုလည်းတွေ့ရပါတယ်။25သန်းဆိုရဲအရေးအတွက်ကဩစတြေးလျနိုင်ငံတစ်ခုရဲ့လူဦးရေလောက်ရှိရပါ။အဲ့ဒီလိုလူကုန်ကူးခံရသူတွေထဲမှာ3ယောက်မှ1ယောက်ဟာအသက်မပြည့်သူတွေဖြစ်ကြတာကြောင့်စက္ကန့်30တိုင်းလောက်မှာအသက်မပြည့်တဲ့ကလေး1ယောက်ဟာလူကုန်ကူးခံနေရတယ်လို့လည်းဆိုပါတယ်။လူကုန်ကူးခံရမှုရဲ့သားကောင်ဖြစ်ကြတဲ့အဲ့ဒီကလေးငယ်တွေအများစုဟာမေခေါင်ဒေသနဲ့အာဖရိကတိုက်ဒေသတချို့ကဖြစ်ကြပါတယ်။မေခေါင်ဒေသဆိုရမှာမြန်မာနိုင်ငံကလည်းအစိပ်ပိုင်းတစ်ခုအနေနဲ့ပါဝင်နေတာပါ။ရောင်စားကုန်ကူးခံထားရတဲ့အသက်မပြည့်သေးတဲ့ဒီကလေးငယ်တွေကမိန်းကလေးငယ်တွေကိုနေမိုင်းဖျော်ဖြေရေးလုပ်ငန်းတွေမှာအသုံးပြုကြပြီးယောက်ျားလေးတွေကိုတော့အနည်းငယ်များတဲ့နေကြတဲ့အလုပ်တွေမှာအတင်းအဓမ္မခိုင်းစေကြတယ်လို့ကမ္ဘာအလုပ်သမားရေးရာအဖွဲ့ချုပ် ILO ကပြောထားပါတယ်။နိုင်ငံတကာလူကုန်ကူးမှုလှုပ်ဆောင်နေကြသူတွေရဲ့စီးပွားရေးလက်ပတ်မှုကလည်းတစ်နှစ်ကိုအမေရိကန်ဒေါ်လာဘီလီယံ150ဝန်းကျင်ရှိတယ်လို့ပြောဆိုထားတာပါ။ကမ္ဘာမှာကျူးလွန်တဲ့ရာဇဝတ်မှုကြီးတွေထဲမှာကျူးလွန်မှုအများဆုံးဖြစ်တဲ့မူးယစ်ကုန်ကူးမှုပြီးရင်လူကုန်ကူးမှုဟာဒုတိယအများဆုံးဖြစ်လာတယ်လို့လည်းဆိုပါတယ်။လူကုန်ကူးမှုကျူးလွန်သူတွေဟာသက်ဆိုင်ရာအဆိုးရွားတွေကိုလက်ပေးမှုတွေလုပ်ကြတာတွေလည်းရှိတာကြောင့်လူကုန်ကူးမှုတွေမှာတချို့အဆိုးရွားတွေကိုယ်တိုင်ပါဝင်ပတ်သက်ကျူးလွန်မှုတွေရှိတဲ့အကြောင်းလဲအမေရိကန်နိုင်ငံသားရေးဌာနကပြောဆိုထားတာပါ။ကမ္ဘာသတင်းဌာနကြီးတွေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးလှုပ်ဆောင်နေကြတဲ့အဖွဲ့အစည်းတွေရဲ့အချက်အလက်ကိုလေ့လာပြီးကမ္ဘာမှာလူကုန်ကူးခံရမှုအများဆုံးနိုင်ငံတွေကဆီးရီးယားတရုတ်ပါကစ္စတန်ဘဲလာရုစ်ဗင်နီဇွဲလာအီရန်မြောက်ကိုရီးယားရုရှားအီရစ်ထရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံတွေဖြစ်တယ်လို့ဆိုပါတယ်ဒီလိုလူကုန်ကူးမှုတိုက်ဖျက်ရေးပပျောက်ရေးအတွက်သက်ဆိုင်တဲ့နိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးအဆင့်အလိုက်အမေရိကန်ပြည်ထောင်စုကနှစ်စဉ်ထုတ်ပြန်တဲ့အခါဒီနှစ်အတွက်ထုတ်ပြန်မှုမှာတော့ကမ္ဘာနိုင်ငံတွေက17နိုင်ငံဟာလူကုန်ကူးမှုပပျောက်ရေးအတွက်ဆောင်ရွက်ရမှာအလွန်အားနည်းမှုရှိတယ်လို့ပြောဆိုခဲ့ပါတယ်။အဲ့ဒီနိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ခဲ့ပြီးတခြားပါဝင်တဲ့10နိုင်ငံကတော့အာဖဂန်နစ္စတန်၊တရုတ်၊ဂျူဘာ၊အီရစ်ထရီးယား၊မြောက်ကိုရီးယား၊အီရန်၊ရုရှား၊တောင်ဆူဒန်၊ဆီးရီးယားနဲ့တာကမင်နစ္စတန်နိုင်ငံတွေဖြစ်ကြပါလိမ့်မယ
်။အခုဆက်ပြီးကမ္ဘာတလွှားထူးခြားတဲ့သတင်းတွေကိုတင်ပြပေးပါမယ်။အန်ဂိုလာနိုင်ငံမှာ190ကာရက်ရှိတဲ့ပန်းရောင်စိန်နှုန်းကြီးတုံးကိုရှာတွေ့ခဲ့ပါတယ်။ UAE နိုင်ငံမှာအိမ်မွေးခွေးတွေကိုအားကစားခန့်မှန်းမှာလေ့ကျင့်ပေးနိုင်ကြပါပြီ။ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေကတင်ဆက်ထားပါတယ်ခင်ဗျာ
အန်ဂိုလာနိုင်ငံမှာအလေးချိန်190ကျပ်ရှိတဲ့ပန်းရောင်စိန်နှုန်းကြီးတို့ကိုရှာတွေ့ခဲ့ပြီးဒါဟာနှစ်300အတွင်းတွေ့ရတဲ့အကြီးဆုံးစိန်နှုန်းဖြစ်တယ်လို့တူဖော်ရခဲ့တဲ့ကုမ္ပဏီကပြောပါတယ်လူလိုရိုးစ်လို့နာမည်ပေးထားတဲ့ဒီစိန်နှုန်းကိုလူလိုစိန်နှုန်းမှာတွေ့ခဲ့တာလို့ဩစတြေးလျအခြေစိုက်လူကာပါစိန်ကုမ္ပဏီကကြေညာပါတယ်လူလိုစိန်နှွေးဟာမြေကမ်းဘေးနားမှာကျူရတာဖြစ်ပြီးတော့အဲ့ဒီနေရာကပဲအလေးချိန်404ကာရက်ရှိတဲ့အကြီးအောင်စိန်နှုန်းကြီးအပါအဝင်အန်ဂိုလာရဲ့အကြီးဆုံးစိန်နှုန်းတစ်ခုကိုတွေ့ခဲ့တာပါအခုပန်းရောင်စိန်နှုန်းကြီးဟာအကြီးဆုံးတွေ့တဲ့စိန်နှွေးရဲ့မှာနံပါတ်5နေရာမှာရှိပြီးတော့အလေးချိန်ကာရက်100ကျော်ရှိတဲ့စိန်28လုံးတွေ့ခဲ့တဲ့စိန်နှွေးလည်းဖြစ်ပါတယ်ဒီပန်းရောင်စိန်နှုန်းကြီးကိုတော့အန်ဂိုလာနိုင်ငံပိုင်ဆိုဒီယမ်ဈေးကွက်ရှာဖွေရေးကုမ္ပဏီကနိုင်ငံတကာမှာလေးလံတင်ရောင်းချသွားမှာပါဒီပန်းရောင်စိန်နှုန်းကြီးကိုကြီးတယ်လို့ခေါ်နိုင်ပေမဲ့တခြားစိန်အကြီးအသက်ကားရက်1000ကျော်ရှိတဲ့စိန်တွေလည်းအများကြီးရှိပါသေးတယ်1905ခုနှစ်ကတောင်အာဖရိကမှာတွေ့ရှိခဲ့တဲ့ကူလီယန်နန်စိန်နှုန်းကြီးဟာကားရက်3100ကျော်ရှိပြီးတော့ဗြိတိန်ဘုရင်မကြီးရဲ့အဆောင်ရောင်ဖြစ်တဲ့ကျိုင်းဒုတ်ချောင်းမှာတက်ဆင်ထားပါတယ်ရှင်ဆော့ဆင်းပုံရမှာမြို့တုံးပြောက်ွယ်တဲ့အန်ရီရှိတဲ့ဖေရောင်အမွေးနဲ့ချင်းသိပုံတာမရင်းစ်မြောက်မျိုးတွေကူးဖို့အတွက်အဝေးပြေးလက်မကိုဖျက်ပြီးတရားတစင်းတိစောက်ပေးထားပါတယ်ဒီတရားကိုတာမရင်းစ်မြောက်တွေသာမကတခြားသတိဆန်တွေလည်းအသုံးပြုနေတာကိုစောင့်ကြည့်ကင်မရာတွေကနေတပ်ပုံရယူထားနိုင်ခဲ့ပါတယ်ဒီတာမရင်းစ်မြောက်တွေကို2015ခုနှစ်မှာနိုင်ငံတကာသဘာဝထိန်းသိမ်းရေးအဖွဲ့ IUCN ကမျိုးတုံးပြောက်ွယ်မဲ့အန်ရည်ရှိနေတယ်လို့သတ်မှတ်ခဲ့ပြီးအကောင့်200ကျော်လောက်ပဲကျန်တော့တယ်လို့ခန့်မှန်းထားတာပါအ
အခုလိုတတ်မှတ်ကာကွယ်ပေးပြီးတော့စစ်ချက်ကြီးကျပြန့်အောင်လှုပ်ဆောင်ပေးလိုက်တဲ့အတွက်အခုချိန်မှာတော့အကောင်2500လောက်ပြန်ဖြစ်လာပါပြီ။ပရဆီနင်ကအရှိဆုံးဖြစ်တဲ့ဒီအဝေးပြေးလမ်းမကြီး BR101 ဟာဘေးနယ်ပေးထားတဲ့တစ်တောတွေကိုဖျက်ဆီးဖောက်လို့ထားတဲ့အတွက်အခုလိုတရိတ်ဆန်လေးတွေဘေးကင်းကင်းသွားလာနိုင်ဖို့အဝေးပြေးလမ်းတစ်လျှောက်မြောက်လျှောက်လမ်း26ခုနဲ့တရား10စင်ကိုလည်းတည်ဆောက်ထားပါတယ်။ဒီထဲမှာတရား9စင်ကတစ်ပင်ထိပ်ဖြားခြင်းဆက်ဆက်ထားတဲ့ဖြတ်တန်းသွားလာနိုင်တဲ့လမ်းကြောင်းဖြစ်ပြီးတော့တရားတစ်စင်ကတော့တစ်ပင်ဆိုင်ထားတဲ့ကွန်ကရစ်တရားဖြစ်ပါရဲ့ရှင
်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကီးဝက်စ်မြို့မှာစာရေးဆရာအာနက်ဟမ်မင်းဝေးနဲ့တူတဲ့လူတူပြိုင်ပွဲတစ်ခုကိုကျင်းပခဲ့ပါတယ်။ဒီပွဲဟာနှစ်စဉ်ကျင်းပတဲ့ပွဲဖြစ်ပြီးတော့ဟွန်ဦးဗေးဆိုသူဖလော်ရီဒါဒေသခံတဦးကိုဒီနှစ်မှာအတူဆုံးလူပါပါအဖြစ်သတ်မှတ်ခဲ့ပါတယ်။ပါပါဆိုတဲ့နာမည်ဟာဟမ်မင်းဝေးကိုရင်းနှီးတဲ့သူတွေခေါ်တဲ့နာမည်ဖြစ်ပါတယ်။မုတ်စိတ်အဖြူအနှွေးတဲ့ဆွဲတာအဖြူဝတ်ဆင်ထားတဲ့ဦးဗေးဟာဟမ်မင်းဝေးရဲ့ဝါသနာတွေဖြစ်တဲ့ငါးမြားတာနဲ့စာရေးတဲ့ဝါသနာတွေလည်းတူပါတယ်။သူဟာအသက်65နှစ်ရှိပြီဖြစ်ပြီးတော့တခြားပြိုင်ဘက်124ယောက်ကိုကျော်ဖြတ်ပြီးအနိုင်ရသွားတာပါ။ဒီပြိုင်ပွဲကိုဟမ်မင်းဝေးနဲ့တငယ်ချင်းတွေစားတောက်နေကြဖြစ်တဲ့ Sloppy Joe ဘားဆိုင်မှာကျင်းပခဲ့တာဖြစ်ပြီးတော့အဆင့်နှဆင့်ပါဝင်ခဲ့ပါတယ်ခင်ဗျာ။
ဒီအိုအမေရိကန်တန်ခါအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးသတင်းအချင်းချုပ်ကိုမတ်တကီထိုက်ကပြောပြပေးမှာပါခင်ဗျာ
။ Crimea ကျွန်းဆွယ်ပေါ်ကရုရှားရဲ့ပင်လယ်နဲ့ရေတပ်ဌာနချုပ်ကိုအဖြစ်တီးဆောက်ထားတဲ့ဝေဒင်ဒရုန်းယာဉ်နဲ့တဲဆောင်လာတဲ့ဖောက်ခွဲပစ္စည်းထိမှန်ပြီး6ဦးဒဏ်ရာရကြောင်းဒေသဆိုင်ရာအာဏာပိုင်တို့ကပြောပါတယ်။တချိန်နဲ့ပါပဲရုရှားရဲ့မစ်ဆိုင်းဒုံတိုက်ခိုက်မှုအတွင်းယူကရိန်းရဲ့အချမ်းသာဆုံးပုဂ္ဂိုလ်တဦးဖြစ်တဲ့သီးနှံကုန်သည်တဦးသေဆုံးရာကြောင်းယူကရိန်းကပြောပါတယ်။စိတ်ကမ်းမြို့ Sevastopol မှာအဝေးရင်းဒရုန်းယာဉ်နဲ့တိုက်ခိုက်မှုကဘယ်သူလက်ချက်ဆိုတာတော့မသိရသေးပါဘူး။ဒီတိုက်ခိုက်မှုကြောင့်ရုရှားရေတပ်အလတ်ရဲ့အခမ်းအနားတွေကိုတော့ဖျက်သိမ်းခဲ့ရပါတယ်ရှင်။အာရှခီးစင်သွားရောက်မဲ့အမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့ကိုအောက်လွှတ်တော်ဥက္ကဋ္ဌနန်စီပီလိုစီကဥဆောင်သွားမယ်လို့တင်းင်းကနေနေမှအတည်ပြုပြောပါတယ်။ဒါပေမဲ့တရုတ်ကသတိပေးနေတာကိုအန်တူပီထိုင်ဝမ်ကိုဝင်မဝင်ဆိုတာကိုတော့မဖော်ပြပါဘူး။ဒေတာရင်းကမဟာမိတ်တွေနဲ့မိတ်ဆွေတွေအပေါ်အမေရိကန်ကထားရှိတဲ့ဂရီကဝတ်တွေခိုင်မာပြီးမရင်းရံကြောင်းပြသဖို့အာရှကိုသွားရောက်မဲ့တီခီးမှာဒီမိုကရက်တစ်ပါတီအမှတ်5ဦးအဖွဲ့ကိုသူဦးဆောင်သွားမှာဖြစ်တယ်လို့ပလိုစီရဲ့ကြေညာချက်မှာပြောဆိုထားပါတယ်။ခီးစဉ်အတွင်းစင်ကာပူ၊မလေးရှား၊တောင်ကိုရီးယားနဲ့ဂျပန်တို့ကိုဝင်ရောက်မယ်လို့ကြေညာချက်ကဆိုပါတယ်။မန္တလေးတိုင်းပြည်ဦးလွင်မြို့နယ်မှာတနင်္ဂနွေနေ့မနေ့6:15မိနစ်လောက်မှာမိုးသည်ထန်ပြီးရက်ွက်ကြီးတင့်နဲ့ရက်ွက်ကြီး၄အတွင်းရေကြီးတာကြောင့်မြန်မာနိုင်ငံမိသက်တပ်ဖွဲ့ကလူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ရပါတယ်။မိသက်တပ်ဖွဲ့ကတင်ထားတဲ့ဗီဒီယိုထဲမှာတော့ပြင်းဦးလွင်ကလမ်းတွေမှာရေတွေပြည့်ရှံနေပြီးကားတွေအိမ်တွေနစ်မြုပ်နေတာကိုလည်းတွေ့ချရပါတယ်။သရီလင်္ကာနိုင်ငံမှာတိုင်းပြည်ဒေဝါလီခံနေရတဲ့စီးပွားရေးကိုပြန်လည်ကုစားနိုင်ရေးနိုင်ငံရေးပါတီအလုံးပါဝင်တဲ့ညီညွတ်သောအစိုးရတရက်မှပါဝင်လှုပ်ဆောင်ကြဖို့လွှတ်တော်အမတ်တွေကိုသရီလင်္ကာသမ္မတဒစ်ကတရားဝင်ဖိတ်ခေါ်ထားတယ်လို့သမ္မတရုံးကတင်းင်းကနေနေမှာကြေညာထားပါတယ်ရှင
်။သတင်းအချင်းချုပ်ကိုမတ်သိကီထိုက်ကပြောပြပေးတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးအတန်လွင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Charleston Moore နဲ့ Darrell Smith တို့ဖြစ်ကြပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းဝေးကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ။
This program has come to you from the Voice of America, Washington.